Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရဲ2023ခုနှစ်ဇွန်လ6ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းတိုမီတာ24.50လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချက်မြေကြပါစေရှင်ကျွန်မတင်ကြီးထိုက်ပါဒီမနေ့ခဲအစီအစဉ်တွေကိုတာဝန်ယူတက်ဆက်မှာဖြစ်ပါတယ
်ကျွန်တော်တန်းညူပါဒီယူကရိန်းနိုင်ငံမှာဒီရုရှားကိုတံပြန်ထိုးစစ်ဆင်မှုအတွက်လက်နက်တွေအလုံးလောက်ရှိထားပြီဆိုပြီးတော့ယူကရိန်းနိုင်ငံရဲ့ဝန်ကြီးကပြောပါတယ်နောက်ရိုဂျာဒုက္ခသည်တွေအသက်မူဝန်းကြောင်းပြုရှာဖွေစားတောက်နိုင်တဲ့ကိုယ့်ကိုယ်မိခိုအားထားနိုင်ရေးအစီအစဉ်တွေအကူအညီပေးကြဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာဒုတိယမဟာမင်းကြီးကတောင်းဆိုလိုက်ပါတယ်ဆရဲဒီထိတ်တဲအောင်သတင်းတွေကိုမတ်တင်ကြီးထိုက်တဲ့အတူကြီးညာပေးတော့ရှိပါတယ်ခင်ဗျာ
ကောင်းပါပြီရှင်တဲ့နေပြီမှာတော့မိုးပြဲကရက်ဆက်တိုက်ပွဲတွေရဲ့နောက်ဆုံးရအခြေအနေကိုအရင်ဆုံးနှားဆင်ချရဖို့ရှိပါတယ်
။မိုးပြဲမျိုးပေါ်မှာအဲ့ဒီကျော်ကစီကနေရခွဲပြီးပေါ်ဦးတေးရခွဲပြီးအားလုံးကတိုက်ခိုက်မှုတော့ရှိကြတော့ပေါ့
။မကြခင်မှာနှားဆင်ချရပါမယ်ရှင်။ရုရှားရဲ့ကျူးကျော်စစ်အတွင်းကိုလက်အင်ကာဆုံးရှုံးရတဲ့ယူကရိန်းစစ်သားတွေအတွက်ခြေတုလက်တုပြန်လည်တက်ဆင်ပေးနေတဲ့ဝန်ဆောင်မှုကင်းစာကုတဲ့ဓာတ်ရောင်ချီကိုနှလုံးရောဂါကုသရေးအတွက်သုံးပြနေတဲ့အကြောင်းသတင်းဆောင်မတွေနဲ့အတူပဲစစ်ဖက်ရက်ဖက်ပြန်လည်တင့်မြက်ရေးဆွေးနွေးထားတဲ့တွေ့ဆုံမွေးမြန်းခန်းစီးပွားရေးလူမှုရှုခင်းနဲ့တက်တန့်ရောင်သတင်းလွှာသတင်းပတ်ဆင်ခဏတွေကိုလည်းနှားဆင်ချရဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့ထိတ်တန့်ရောင်သတင်းတွေကိုကိုသားညုံနဲ့အတူတင်ပြပါမယ်
ယူကရိန်းနိုင်ငံဒုံညက်ဒေသကိုတိုက်ခတ်လာတဲ့ယူကရိန်းရဲ့အဓိကထိုးစစ်ကိုဖျက်ဆီးပစ်လိုက်နိုင်တယ်ဆိုပြီးတော့ရုရှားစစ်တပ်ကပြောဆိုချက်ပေါ်မှာယူကရိန်းစစ်တပ်ကနေပြီးတော့ပယ်ချလိုက်ပါတယ်။ဒါလိုမျိုးသတင်းတူအပေါ်မှာမှတ်ချက်မပေးလိုပါဘူးလို့ယူကရိန်းလက်နက်ကိုင်တပ်ဖွဲ့ရဲ့ပြောရေးစခွင့်ရှိသူကရုရှားသတင်းဌာနတစ်ခုရဲ့အမိကိုတုံ့ပြန်ဖြေကြားတော့တာဖြစ်ပါတယ်။ယူကရိန်းနိုင်ငံတွင်ရုရှားရဲ့တိုက်ပွဲသတင်းတွေအပေါ်မှာသတိထားကြဖို့လဲယူကရိန်းသမ္မတအကြံပေးဖြစ်သူ Mike Hello Podorup ကသူ့ရဲ့ Twitter လူမျိုးဆိုင်မနာမှာပြောကြပါတယ်။ဒါပေမဲ့လည်းဘမ်ဘတ်နာမှာရှေ့ဦးတိုးတက်သွားနိုင်တဲ့ယူကရိန်းတပ်တွေကိုသမ္မတဗလာဒီမီယာဇယ်လန်စကီကတင်းလာနေမှာချီးကျူးစကားပြောပါတယ်။ရုရှားကတော့သူတို့ပြန်လည်တိုက်ထုတ်လိုက်နိုင်တယ်လို့ဆိုပါတယ်။စစ်မြေပြင်မှာအောင်ပွဲအချို့ရရှိခဲ့တယ်လို့ယူကရိန်းဒုတိယကာကွယ်ဝင်ကြီးဂန်နာမာယာကစောပိုင်းကပြောခဲ့တာပါ။တင်းလာနေမှာပဲပိုဟမ်းမင်းကြီးရဲ့ညီနေအစ်တန်မန်အီတလီကာဒီနယ်ဖုံးတော်ကြီးမာတီရူဇပီဟာနှစ်ရက်ကြာခီးအတွက်ယူကရိန်းမြို့တော်ကီယက်ကိုရောက်ရှိလာပါတယ်။အမေရိကန်မှာတော့သမ္မတဂျိုးဘိုက်တန်ဟာဒိမတ်ဝန်ကြီးချုပ်နဲ့တနင်္လာနေ့ဆွေးနွေးတဲ့နေရာမှာယူကရိန်းနိုင်ငံအရေးထောက်ခံမှုနဲ့ဒီတိုက်လေယာဉ်မှုတွေကိုလေ့ကျင့်ပေးရေးကိစ္စရပ်တွေကိုဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
ယူကရိန်းမှာရုရှားကိုတံပြန်ထိုးစစ်ဆက်တင်ဖို့လက်နက်အလုံးလောက်ရှိနေပြီးဒီစစ်စင်ရေးဟာအနောက်နေတိုးမဟာမိတ်အဖွဲ့ဝင်ခွင့်ရရေးလိုအပ်နေတဲ့အောင်ပွဲကိုရစီမှာဖြစ်ကြောင်းယူကရိန်းနိုင်ငံခြားရေးဝန်ကြီးဒမက်ထရိုကူလီဘာကဇွန်လ5ရက်တနင်္လာနေ့မှာပြောပါတယ်။ဒါပေမဲ့စစ်ပွဲနိုင်ပြီးမှသာလက်နက်ကလုံလောက်ပြီလို့ပြောနိုင်မှာဖြစ်ပြီးစစ်ပွဲမနိုင်မချင်းလက်နက်လုံလောက်တယ်လို့ပြောလို့မရဘူးလို့ Reuters သတင်း Agency နဲ့အင်တာဗျူးမှာယူကရိန်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။တံပြန်ထိုးစစ်ဆင်တဲ့အခါစတင်နိုင်ဖို့လက်နက်တွေအလုံးလောက်ရှိဖို့လိုသလိုနောက်တစ်ခုကတော့လိုအပ်သလိုဆက်တိုက်ပွဲဝင်နိုင်ဖို့ထောက်ပံ့ရေးပစ္စည်းတွေရေရှည်ရဖို့လည်းလိုတယ်လို့သူကပြောပါတယ်။တစ်ဖက်မှာလည်းဒီစစ်ပွဲတွေပြီးမှပဲယူကရိန်းအတွက်နေတိုစစ်မဟာမိတ်အဖွဲ့ဝင်ဖြစ်နိုင်ဖွယ်ရှိကြောင်းလည်းပြောပါတယ်။ယူကရိန်းဟာရုရှားသိမ်းပိုက်ထားတဲ့နယ်မြေတွေကိုပြန်လည်ရယူနိုင်ဖို့အနောက်မဟာမိတ်နိုင်ငံတွေရဲ့စစ်ရေးအကူအညီတင့်ကားတန်းချက်ကကအမြောက်တွင်နဲ့ပြင်ဆင်နေတာလအတန်ကြာရှိလာပြီဖြစ်ပါတယ်။တံပြန်ထိုးစစ်ဆက်တင်ခြင်းရှိမရှိ Reuters သတင်းဌာနရဲ့မေးမြန်းချက်ကိုတော့ယူကရိန်းနိုင်ငံခြားရေးဝန်ကြီးဂူလီဘာကဖြေကြားခြင်းမရှိဘဲအရေးကြီးဆုံးကဆက်တင်ခြင်းမဟုတ်ဘဲယူကရိန်းအောင်ပွဲနဲ့အဆုံးသတ်နိုင်ဖို့ဖြစ်တယ်လို့ပြန်လည်ဖြေကြားပါတယ်။ယူကရိန်းတောင်းဆိုထားတဲ့အမေရိကန်လို့ F-16 တိုက်လေယာဉ်တွေလေ့ကျင့်ပေးဖို့မဟာမိတ်နိုင်ငံတချို့ကသဘောတူပြီးနောက်မှာယူကရိန်းဘက်ကနောက်ထပ်အဓိကပြစ်မှတ်ကတော့ NATO အဖွဲ့ဝင်ဖြစ်ရေးဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးကူလီဘာကပြောပါတယ်ရှင်
အီရန်နိုင်ငံဟာအစ္စရေးအတွက်အကြီးအမားဆုံးချင်းချောက်မှုဖြစ်တယ်လို့ပဲအီရန်ကိုနျူကလ িয়ার လက်နက်ထုတ်လုပ်ခွင့်ရရှိလို့ရရှိဖို့အတွက်ဘယ်တော့မှခွင့်ပြုနိုင်မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီယိုဘလင်ကန်ကပြောပါတယ်။အီရန်အနေနဲ့တန်တမာရေးနည်းလမ်းကိုပယ်ချခဲ့ရင်သမ္မတဘိုင်ဒန်ရှင်းလင်းလင်းထက်ကတလဲလဲပြောထားတဲ့အတိုင်းပဲအီရန်နျူကလ িয়ার လက်နက်မရနိုင်အောင်လို့နည်းလမ်းအားလုံးကိုလည်းပြင်ဆင်ထားတယ်လို့နိုင်ငံရဲ့ဝန်ကြီးဘလင်ကန်ကပြောပါတယ်။အစ္စရေးလိုလားတဲ့ AIPAC အဖွဲ့မှမစ္စတာဘလင်ကန်ကတင်းလာနေမိကုံးပြောကြားတဲ့ညမှာခုလိုထည့်သွင်းပြောဆိုသွားတာပါ။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုစောင့်ကြပ်ထိန်းချောင်းနိုင်ဖို့အတွက်အီရန်ရဲ့ပူးပေါင်းဆောင်ရွက်မှုဟာအလွန်ကိုနှေးကွေးနေပါတယ်လို့အပြူဆိုင်ရာအနုပြူဆိုင်ရာအေဂျင်စီ IAEA ရဲ့အကြီးအကဲ Rafael Grossi ကလည်းတင်းလာနေမှာပြောပါတယ်။ပ ပိတ်ထားတဲ့အီရန်နျူကလ িয়ার စစ်ရုံနေရာတွေမှာကင်မရာနဲ့တခြားပစ္စည်းတွေတပ်ဆင်ပြီးပေမဲ့အများကြီးလုံးစရာတွေလိုသေးတယ်လို့သူကဆိုပါတယ်2015ခုနှစ်ကအီရန်နဲ့နိုင်ငံတကာအကြားမှာယူထားတဲ့နျူကလ িয়ার သဘောတူညီချက်ကိုသမ္မတ Trump လက်ထက်အမေရိကန်ဘက်ကရုပ်သိမ်းထားတဲ့နောက်ပိုင်းအီရန်ကနျူကလ িয়ার စစ်ရုံတွေကိုပြန်လည်လက်ပတ်ဖို့ကြိုးပမ်းခဲ့တာပါဒါပေမဲ့အဲ့နောက်ပြန်လည်ညှိနှိုင်းသဘောတူညီချက်အရထောက်လိုင်းကင်မရာတွေပြန်တပ်ဖို့အီရန်ကနေပြီးတော့မတ်လတုန်းကသဘောတူထားပါတယ်ဒါပေမဲ့လည်းမတ်လသဘောတူညီချက်အတိုင်းစောင့်ကြည့်စနစ်တွေပြန်လုပ်ဖို့အင်တာကိုနှိကွေးလွန်းတယ်လို့ IAEA အကြီးအကဲကမှတ်ချက်ပြုပါတယ်ပြီးခဲ့တဲ့ AFP သတင်းတရမှာတော့အီရန်နိုင်ငံဟာပြီးခဲ့တဲ့လအတွင်းမှာတန့်စင်ပြီးယူရေနီယံတွေစုဆောင်းမှုကိုတိုးများလာတယ်လို့ IAEA ကတွေးရှိတဲ့အကြောင်းပြောပါတယ်
American ဒုတိယသမ္မတဟာ Mike Pence 2024ခုနှစ် Republican သမ္မတလောင်းရွေးပွဲမှာပါဝင်ရှင်ပြိုင်ဖို့အမည်စင်တင်သွင်းလာကိုတင်းနှံလာနေကပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီပေးပို့ပါတယ်။ဗီဒီယိုကတစဉ်တရားဝင်ထင်ရှားချက်ကိုတော့လာမယ့်ဗုဒ္ဓဟူးနေ့သူ့ရဲ့64နှစ်ပြည့်မွေးနေ့မှာ American အနောက်အလယ်ပိုင်းက Iowa ပြည်နယ်မှာထုတ်ပြန်ဖို့ရှိပါတယ်။ Mike Pence ဟာ Republican Party တွင်မှာတခြားအမည်စင်ပေးထားသူတွေနဲ့ရှင်ပြန်ရမှာဖြစ်ပြီးအထူးသဖြင့်အရင်သူနဲ့အတူတာဝန်ထမ်းဆောင်ခဲ့တဲ့သမ္မတ Hunt Donald Trump နဲ့အတူရေးပန်းစားနေတဲ့ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis တို့နဲ့ခက်ခဲခဲခဲရင်ဆိုင်ရဖို့ရှိပါတယ်။ဧဝံဂေလိခရိယန်ဘာသာဝင်တစ်ဦးဖြစ်တဲ့ Mike Pence ဟာခရီးယန်ရှေးရိုးဆွဲ Republican အဖြစ်သူ့ကိုယ်သူအမြဲတမ်းညွှန်းဆိုလို့ရှိပါတယ်။ Trump ရဲ့စီးပွားရေးဗန္ဒာရေးလူဝင်မှုကြီးချက်ရေးမူဝါဒတွေကိုရိုးရိုးရှင်းရှင်းနဲ့ဖော်ဆောင်ပေးနိုင်သူမိသားစုတန်ဖိုးတွေကိုအလေးထားတဲ့အစဉ်အလာ Republican တဦးဖြစ်ပါတယ်။လိန်တူလက်ထက်တာကိုစန့်ကျင်သလိုကိုဝင်ဖြစ်ချတဲ့ကိစ္စမှာလည်းသဘောထားတင်မှသူပါ။ Trump နဲ့မတူတာကတော့ Mike Pence ဟာလူမှုဖူလုံရေးထောက်ပံ့မှုတွေဖြတ်တောက်ဖို့ကိုရေရှည်အတွက်ထည့်သွင်းစဉ်းစားရမယ်လို့ထုတ်ပြောထားပြီးနိုင်ငံခြားရေးမှာလည်း Ukraine ဘက်ကအခိုက်အမာရပ်တည်သူဖြစ်ပါတယ်ရှင်။
American တမနက်ဖက်မြန်မာဘာသာအစီအစဉ်လေးကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9413ဟိုင်းဒိုမီတာ51 kHz 5809နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့အင်္ဂါနေ့မနက်ပိုင်းသတင်းတွေကိုဆက်လက်အသံလွှင့်နေပါတယ်ရိုဂျာဒုက္ခသည်အသက်မွေးဝမ်းကြောင်းရှာဖွေစားသောက်နိုင်ရင်နဲ့ကိုမိခိုအားထားနိုင်ရေးအစီအစဉ်တွေအကူအညီပေးကြဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာဒုတိယမဟာမင်းကြီးကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်။ဒုတိယမဟာမင်းကြီး Miss Kelly T. Clements ကဘင်္ဂလားဒေ့ရှ်နိုင်ငံကိုလေးရက်ကြာခီးထွက်ခွာပြီးတဲ့နောက်ခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။နိုင်ငံတကာကရိုဂျာဒုက္ခသည်တွေကိုပေးတဲ့အကူအညီကိုဂျွန်လ၁ရက်နေ့ကစပြီးတော့ဖြတ်တောက်လာတဲ့အချိန်မှာခုလိုပြောကြားလိုက်တာဖြစ်ပါတယ်။အသက်မူဝမ်းကြောင်းနိုင်လောက်တဲ့ကြွညင်မှုတွေရရှိဖို့အတွက်ဒုက္ခသည်တွေအနေနဲ့တန်တန်းတွေတက်ဖို့နောက်ပညာတွေသင်ကြားနိုင်အောင်ဒုတိယမဟာမင်းကြီးကဆော်လိုက်တာလည်းဖြစ်ပါတယ်။ရွန်ဂျာဒုက္ခသည်9,200နဲ့ဝင်းကျင်ကဒီဘင်္ဂလားဒေ့ရှ်မိသားစုအတိုင်းအဝိုင်း4,000ကျော်အတွက်ကုလသမဂ္ဂကဒီနှစ်အတွက်လိုအပ်ငွေအမေရိကန်ဒေါ်လာ186တန်းအလှခံခဲ့ပေမဲ့24ရာခိုင်နှုန်းပဲရရှိထားပါတယ်။ဒါကြောင့်မလို့ဒုက္ခသည်တွေအနေနဲ့မိမိရဲ့အသက်မူဝမ်းကြောင်းပြုပြီးတော့အားထားရတော့မယ့်အခြေအနေကိုရောက်ရှိလာရတာဖြစ်ပါတယ်။အခုလိုမျိုးအကူအညီနည်းလာတာကြောင့်အာဟာရချို့တဲ့မှုနှုံမြင်မာလာနိုင်တယ်လို့ကြောင်းထွက်တဲ့နှုံလည်းတက်လာနိုင်တယ်လို့ကုလသမဂ္ဂကခန့်မှန်းပါတယ်။ဒါ့အပြင်ခလေးရွယ်အိမ်အောင်ပြုမှုများလာတယ်လို့ခလေးလုပ်သားတွေလည်းများလာတယ်လို့ဆိုပါတယ်။အခုလိုအခြေအနေမျိုးမှာရိုဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်ရေးဟာလုံခြုံစိတ်ချနောက်မိမိသဘောလျောက်လူကုန်တေခါနဲ့အညီပြန်ရတဲ့ခီးပဲဖြစ်ရပါလိမ့်မယ်လို့ဒုတိယမဟာမင်းကြီးကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံတွင်းကအခြေအနေတွေသတင်းတွေရယူခွင့်ကိုလည်းလေးစားကြဖို့ Miss Kelly Clements ကပြောဆိုပါတယ်။အထမ PRP ပြန်ခိုင်းတာမျိုးကိုလည်းရှောင်ရမယ်ဆိုပြီးတော့သူကတိုက်တွန်းသွားပါတယ
်။ Australia ဝန်ကြီးချုပ် Anthony Albanese ရဲ့နှစ်ရက်ကြာဗီယက်နမ်ခီးစဉ်အတွင်းဗီယက်နမ်နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေမှာကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုကိုရှင်းချနိုင်ရေးကူညီတဲ့ဒေါ်လာ 69.3 သန်းတန်သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးပါတယ်။နိုင်ငံဆက်ဆံရေးပုံမှန်နီးကပ်စေဖို့ဆေးအားထက်သန်ပေးဗီယက်နမ်ကိုထိတ်တန့်မိတ်ဖက်နိုင်ငံဖြစ်လာစေလိုကြောင်းဩစတြေးလျဝန်ကြီးချုပ်ကတနင်္ဂနွေနေ့ကပြောတာပါ။တည်ငြိမ်သားရဝါပြောပြီးကြန့်ခိုင်တဲ့ဒေသရဲဝန်ကြီးတစ်ခုဖြစ်လာနိုင်ဖို့နိုင်ငံလုံးမှာဘုံတူညီတဲ့ဆန္ဒရှိနေပြီးဗီယက်နမ်နဲ့လက်တွဲရတာကိုချေနှက်မိသလိုဒေသရင်းတည်ငြိမ်မှုကိုအမှတ်ခံနိုင်တဲ့ကမ္ဘာလုံးဆိုင်ရာစည်းမျဉ်းစည်းကမ်းတွေကိုထိမ့်သိမ်းနိုင်ဖို့လဲနိုင်ငံလုံးက ဘုံတူညီတဲ့ဂရိကဝတ်ထားရှိချပါတယ်လို့ဩစတြေးလျဝန်ကြီးချုပ်ကပြောပါတယ်။ဒီခီးစဉ်အတွင်းမှာပဲငွေကြေးခဝါချမှုဆိုင်ရာထောက်လန်းရေးကိစ္စရပ်တွေမျှဝေဖို့နဲ့နှစ်နိုင်ငံကုန်သွယ်ရေးဝန်ကြီးတွေပုံမှန်အစည်းအဝေးတွေလုပ်ဖို့လည်းသဘောတူခဲ့ချပါတယ်။ဒါ့အပြင်ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့နဲ့ဘရစ်ဘိန်းမြို့တွေကနေဗီယက်နမ်နိုင်ငံဟနွိုင်းနဲ့ဟိုချီမင်းမြို့တွေကိုချိတ်ဆက်ပေးတဲ့လေယာဉ်ခရီးလမ်းကြောင်းအသစ်နှစ်ခုပြေးဆွဲမှုလည်းစတင်မှာဖြစ်ပါတယ်ရှင်။
ကွနနာမိုတင်းသေးစကမှာတည်တံ့ကြခံရနိုင်တဲ့ဒီတရားရုံးကိုရင်ဆိုင်ရသူဆော်ဒီအာရဗီယာအရှင်းသားတူကိုဥပဒေမဲ့ထိန်းသိမ်းညှပ်နှိမ့်ဆက်မှုအတွက်အမေရိကန်ပြည်သူ့နဲ့အခြားတိုင်းပြည်ခုနှစ်ပြည်မှာတာဝန်ရှိတယ်ဆိုပြီးတော့ကုလသမဂ္ဂစောင့်ကြည့်အဖွဲ့တစ်ခုကဆုံးဖြတ်လိုက်ပါတယ်2000ခုနှစ်စက်တင်ဘာလ17ရက်နေ့နောက်ပိုင်းအကြမ်းဖက်ဝါဒတိုက်ဖျက်ရေးစစ်ပွဲရဆိုပြီးတော့တန်စီရရှိသူတွေကိုထိန်းသိမ်းထားဖို့အတွက်ဂွန်နနာမိုစခန်းကိုစနစ်တကျအသုံးပြုခဲ့တဲ့နေရာမှာတချို့ဖိအပ်တွေဟာလူသားမျိုးနွယ်စုအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုမျောင်းနိုင်တယ်လို့ဥပဒေမဲ့အတင်းအဓမ္မဖန်ဆီးခြင်းဆိုင်ရာကုလသမဂ္ဂအလုပ်ဖွဲ့ကနေပြီးတော့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။ကျွမ်းကျင်သူ9ဦးပါဝင်တဲ့အလုပ်ဖွဲ့ကနေပြီးတော့ဒီဆုံးဖြတ်ချက်ကိုချမှတ်လိုက်တာပါ။အဲ့ဒီကာလမှာဖမ်းခံခဲ့ရပြီးတော့အခုတိုင်ထိန်းသိမ်းထားခံရတဲ့ဆော်ဒီနိုင်ငံသားအဗ်ဒူလ်အယ်ရဟင်အယ်နာရှရီဟာဒီကုလသမဂ္ဂအလုပ်ဖွဲ့ကိုတိုင်ကြားပြီးတော့အမှုဖွင့်ခဲ့တာပါ။ USS Cole စစ်သည်မော်ကို2000ခုနှစ်အောက်တိုဘာလမှာအသေးခံဘုံခွဲတိုက်ခိုက်မှုရဆိုပြီးတော့ဒီအိုက်မှာတင်မောသား18ဦးတည်ဆုံခဲ့ရမှုနဲ့ပတ်သက်ပြီးတော့နောက်ွယ်ကရှိခဲ့တဲ့ဆိုပြီးတော့သူ့ကိုဆွဆွဲဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်။2022ခုနှစ်ဒူဘိုင်းမှာဖမ်းဆီးခဲ့ပြီးတဲ့နောက်ပိုင်းအာဖဂန်နစ္စတန်၊လစ်တနီးရီးယား၊မော်ရိုကို၊ပိုလန်၊ရူမေးနီးယားနဲ့ထိုင်းနိုင်ငံတွေမှာရှိတဲ့အမေရိကန်ဗဟိုထောက်လိုင်းရေးအဖွဲ့ရဲ့စခန်းတွေမှာညှဉ်းပန်းနှိပ်စက်ခံခဲ့ရတယ်လို့သူကပြောပါတယ်။သူဟာလက်ရှိမှာဖမ်းဆီးထိန်းသိမ်းခံရဆဲဖြစ်ပြီးတော့2008ခုနှစ်မှာတရားစွဲဆိုခဲ့ပေမယ့်အခုတတိတရားစစ်ဆေးမှုကကနေဦးအစ်စ်မှာပဲရှိပါသေးတယ်။ဒီပန်းစီညှဉ်းပန်းနှိမ့်ဆက်မှုတွေအတွက်အမေရိကန်ပြည်သူ့ပါဝင်နိုင်ငံ၈နိုင်ငံမှာတာဝန်ရှိတယ်လို့မနှစ်နှောင်းပိုင်းမှာဆုံးဖြတ်ခဲ့ပြီးမြေဂျွန်လာ၂ရက်နေ့ကမှလူသိရှင်ကြားကုလသမဂ္ဂကထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ Britain တွင်ဝင်မင်းသား Harry ရဲ့ဖုန်ဖောက်ထွင်းကြီးစုခံရတယ်ဆိုတဲ့ဆွဆွဲခြင်းနဲ့ပတ်သက်ပြီးပထမဆုံးတရက်ခွင်ကိုလန်ဒန်ကတရားရုံးတစ်ခုမှာတင်းနှလာနေ့ကစတင်လိုက်ပါတယ်။လွန်ခဲ့တဲ့ဆယ်နှစ်ကျော်က Mirror သတင်းစာတိုက်ရဲ့သတင်းထောက်တွေကသူ့ရဲ့လက်ကင်ဖုန်ကိုဖောက်ထွင်းဝင်ရောက်ခဲ့တာလို့မင်းသား Harry ကတရားစွဲတာဖြစ်ပါတယ်။မင်းသား Harry ရဲ့ငယ်ဘဝမှာလျှို့ဝှက်ထားတဲ့ပုတ်ကလေးကဖြစ်ရက်တွေရှာမရတော့မေရာကသတင်းထောက်တွေကမကောင်းတဲ့အချက်လက်တွေရှာတွေ့မလားဆိုပြီးတရားမဝင်တဲ့နီလန်းတွေအုံပြူထောက်လန်းခဲ့တာလို့သူ့ရဲ့ရှင်နေကအဖွင့်လျှောက်လဲချက်မှာပြောဆိုခဲ့ပါတယ်။တရားစွဲဆိုခံရတဲ့မေရာသတင်းစာတိုက်ဘက်ကရှင်နေကတော့လုံခြုံရေးအထူးတင်းကျပ်ထားတဲ့မင်းသား Harry လိုပုဂ္ဂိုလ်မျိုးကိုဒီလိုမျိုးခိုးယူထောက်လန်းတာဟာမိုက်မဲရကြလို့ဘလို့မှမဖြစ်နိုင်တယ်လို့ဖုံးဖောက်ထွင်းခံရတဲ့ဆိုတဲ့တက်တဲ့အထောက်ထားလည်းမရှိဘူးဆိုပြီးမင်းသား Harry ဖုံးရဲ့စာတို့ပို့စနစ်မှာအတန်းနဲ့ပြောထားတဲ့စကားတွေကိုခိုးယူနားထောင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုပေးချထားပါတယ်ရှင်ထိတ်တန့်ရောက်တဲ့နေ့ကိုကိုသားညုံနဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ခုတော့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုနားဆင်ကြရပါမယ်ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့မှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေကြားတိုက်ပွဲဖြစ်နေတာ9ရက်ရှိသွားပြီလို့ပရဟိတကယ်ဆယ်ရေးလုပ်နေသူတွေက VOA ကိုပြောပါတယ်။9ရက်တာတိုက်ပွဲအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေပစ်ခတ်လို့အရသား10ဦးသေဆုံးပြီးထိခိုက်ဒဏ်ရာရရှိသူအနည်းဆုံး11ဦးရှိနေပြီလို့လည်းပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုနန်းလောင်တင်ပြထားပါတယ်ရှင
်။ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့မှာနှစ်ဖက်တိုက်ပွဲဖြစ်ပွားနေပြီးလက်နက်ကြီးလက်နက်ငယ်ပစ်ခတ်တံတွေပြင်းပြင်းထန်ထန်ကြားနေရတဲ့အကြောင်းပရဟိတကယ်ဆယ်ရေးလုပ်နေသူတို့က VOA ကိုပြောပါတယ
်။နှစ်နိုင်ခွဲနေကမနိုင်ပြီတော့လက်နက်ကြီးရောလက်နက်ငယ်ရောအဲ့လိုပစ်ခတ်တော့ဗော။ဘူပြဲမျိုးပေါ်မှာအဲ့ဒီကျော်ကစီကန်းနေရခွဲပြီးဘူတီရခွဲပြီးအားလုံးကပစ်ခတ်မှုတော့ရှိကြတော့ဗော
။လက်နက်ကြီးကြောင့်အရသားတေဆုံးမှုနဲ့နေအိမ်မိလောင်မှုရှိတယ်လို့လည်းသိရပါတယ်။မိုးပြဲအခြေဆိုင်ခမရ၄နှစ်နှစ်ကမိုးပြဲမြို့ဖက်ကိုလေကြောင်းဆင်လာတဲ့အတွက်ကာကွယ်ရေးတပ်တွေကကြားဖြတ်တက်ခရရကနေတိုက်ပွဲဖြစ်ပွားတာလို့ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကပစ်ခတ်တဲ့လက်နက်ကြီးတွေကြောင့်အရသာပြည်သူတွေထိခိုက်မှုရှိတယ်လို့ပရဟိတကယ်ဆယ်ရေးလုပ်နေသူသူကပြောဆိုပါတယ
်တက်ခွဲဒီနေ့တော့ပြင်ထန်ဆုံးပေါ့ဒီနေ့တော့ကြာတာပေါ့နော်နှစ်နာရီခွဲနေ၅နာရီချီဖြစ်တယ်အရင်ကတော့ဒီခဏလောက်ပဲပေါ့နော်၅မိနစ်၁၀မိနစ်လောက်ပါပဲအဲဒီရက်နဲ့ဆို၅ရက်ရှိပြီပေါ့လည်းကြရတော့ဒီလက်နက်ငယ်ကြားလာနေတော့ဖြစ်ပြီးသားပဲပေါ့နော်ဒါတော့ဒီဆုံးတယ်မလေးငယ်တဲ့တော့ဖြစ်နေကြပါလားတိုက်ပွဲရှိတဲ့နေရာလည်းပြစ်တယ်မရှိတဲ့နေရာလည်းရတာပေါ့နော်မရှိတဲ့နေရာကတော့သူတို့အမှန်ကြီးပေါ့သူတို့ရဲ့ရန်သူရှိနေတဲ့နေရာတွေအမှန်ကြီးသူတို့ပြစ်တာလည်းရှိကြတယ်အဲဒီသူတွေလည်းထိကြတာပေါ့နော်
ngaya da tai pwe atwe ma sit kaung si phak ga lan na ji rue pik ka da chaung ayat da pi tu shi u te song bi thi khai tan ya ya shi tu ane song sat da u shi la bi lo le tu ga pyo ba de
ဒီသုံးဝါရရှိရရှိဒီနေအိမ်ကြီးပြတိမွားတော့ဒီပြည်နယ်လေးပေါ့နော်ခမန်းကြီးတော့ပဲရှိသေးတာနေပြတိမွားတော့ခမန်းကြီးဆိုတော့ငါလုံးဆောက်လုံးတော့ရှိမယ်အပြည်ပြည်ရတားပြည်ဆုံးလို့ရှိရလို့ရှိပေါ့နော်အော်လည်းနဲ့ကြည့်ပြီးလို့တည်တာညလာရဒီတိုက်ပွဲတင်လာတော့မဟုတ်ဘူးစိတ်ဆိုင်နေတယ်ရှိတယ်ဗျာဆက်ပြရတော့ဒီစိတ်ထားရလို့လေတော့
ဒါကြောင့်မြို့ရဲကဒေသခံအတော်များများကဘေးကင်းတဲ့နေရာမှာပြောင်းရွှေ့နေရပြီလို့လည်းပြောပါတယ်ပြခဲ့တဲ့မတ်လ29ရက်နေ့နဲ့28ရက်နေ့တုန်းကလည်းမိုးပြဲမြို့မှာတိုက်ပွဲပြင်းထန်ခဲ့ပါတယ်။အဲ့ဒီတုန်းကလက်နက်ကြီးနဲ့လေကြောင်းတက်ခဲမှုကြောင့်ကလေးနှစ်ဦးသေဆုံးပြီးအရတား9ဦးထပ်မံဒဏ်ရာရရှိတယ်လို့ကက်ဆေးရဲလှုပ်နေသူက VOA ကိုပြောထားပါတယ်။တိုက်ပွဲကြောင့်ထိခိုက်သေးဆုံးသူတွေပိတ်မိနေသူတွေကိုဝင်ရောက်ကယ်ဆယ်ဖို့ကအလွန်ခက်ခဲတဲ့အကြောင်းပရာဟိတကက်ဆေးရဲလှုပ်နေသူတွေကပြောပါတယ
်။တိုက်ပွဲရဲ့တော့ဒီမှာတော့ပြခုတော့လွယ်ဝတော့မလွယ်နဲ့ဒါနဲ့ဒီကျင်းလာမယ့်နေရာမျိုးဝင်ဖို့စုံလိုက်ရတာဘောနော်ကနေရာကနေရာဝင်လို့ရမယ်လောကဝင်လို့မရအောင်ဆိုရင်ဒီလိုချင်းနဲ့အဆင်ပြေလို့ထွက်လာခိုင်းနေပါတော့ဟိုနေရာရှင်းကြတာပေါ့နော်အဲ့လိုမျိုးတွေလည်းလုပ်ပြရတယ်ဆက်ခဲတော့ရှိပါတယ်တိုင်ဝင်နေရာဝင်ဖို့ဆိုတော့မလွယ်ဘူးလေနော်ကဟိုတက်ပတ်ကလည်းနေတဲ့ဒါထူးတဲ့ခါကြောလေ
တက်ပွဲကာလအတွင်းတွားရေးလာရေးခေခဲ့တာကြောင့်ဒဏ်ရာပြင်းထန်တဲ့သူတွေဆေးကုသမှုတေချာမခံယူရတဲ့အတွက်အသက်ဆုံးရှုံးတာတွေရှိနေတယ်လို့လည်းပြောပါတယ်တက်ပွဲကြောင့်ဒေသခံတွေမကြခဏဘေးလွယာကိုပြေးလွှားနေရပြီးတော့ကျန်းမာရေးအခက်အခဲစားသောက်ရေးအခက်အခဲစတဲ့ဒုက္ခမျိုးစုံကြုံတွေ့နေရတယ်လို့လဲကုညီကယ်ဆယ်ရေးလုံသားတွေကပြောပါတယ်မိုးပြဲတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာတော့မရှိသေးပါဘူးမိုးပြဲကာကွယ်ရေးတပ်ကတော့စစ်ကောင်စီကအင်အားအလုံးအရင်နဲ့ထိုးစစ်ဆင်လာတာကြောင့်ဒေသခံကာကွယ်ရေးတပ်ပေါင်းစုတွေနဲ့တိုက်ပွဲပြင်းထန်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်
မိုးပြဲတိုက်ပွဲနောက်ဆုံးချင်းလေးကိုနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့ကင်ဆာကုထက်ရောက်ခြင်းနဲ့နှလုံးရောဂါကုနေတယ်ဆိုတဲ့သတင်းဆောင်မကိုတင်ပြပေးဖို့ရှိပါတယ်။အခုတော့ယူကရိန်းစစ်ရေးအခြေအနေတင်ပြပါမယ်ရှင်။ရုရှားရဲ့ကျူးကျော်စစ်တင်ကိုလက်အင်ကာချုပ်ရင်းသွားတဲ့ယူကရိန်းတွေကိုတယောက်ချင်းစီအတွက်အံဝင်ခွင့်ချက်ဖြစ်အောင်တိုက်ထွားပြီးခြေထုလက်တူတွေပြန်လည်တပ်ဆင်ပေးနေပါတယ်။ဒါကြောင့်စစ်ပွဲအတွင်းခြေထောက်ပြတ်သွားတဲ့စစ်သားတွေလည်းဂျိုင်းတောက်မပါဘဲလမ်းလျှောက်နှိုင်းကြပါတယ်။ဒီကြောင့် AP သတင်းဆောင်မကိုအခြေခံပြီးကိုစော်မိုးကျော်ကတင်ပြထားပါတယ်ရှင်
။ယူကရိန်းစစ်ပွဲအတွင်းဟိုလက်ရှာကာဘန်ရဲ့ခန္ဓာကိုယ်နဲ့ဘဝဟာခြောက်ရပြောင်းလဲသွားပါတယ်။က32နှစ်ရှိပြီဖြစ်တဲ့စစ်မှုထမ်းအိုလက်ရှာကာဘန်ဟာသူ့နိုင်ငံကိုခုခံကာကွယ်ရင်းပြီးခဲ့တဲ့နိုဝင်ဘာလတည်းကခါဆန်တိုက်ပွဲအတွင်းတင်ကားဖြတ်မိုင်းပေါက်ပွဲရာမှာဒဏ်ရာရရှိခဲ့ပြီးသူ့ရဲ့ဘယ်ဘက်ခြေထောက်ဆုံးရှုံးသွားခဲ့ပါတယ်။ဒဏ်ရာရရှိခဲ့ပေမဲ့သူ့ဘဝဟာကြာရှုံးသွားမှာမဟုတ်ပါဘူး။သူဟာ unbroken ချိုးပြတ်လို့မရနိုင်ဘူးလို့အမိပေးထားတဲ့အမျိုးသားပြန်လည်ထူထောင်ရေးနဲ့လက်ကျင်ရေးဌာနကိုလာရောက်ပြီးခြေတော့အတူတက်ဆင်ပါတယ်အရင်ကဆရာဝန်တယောက်ဖြစ်ခဲ့ပြီးလွန်ခဲ့တဲ့ January လကမှခြေတုလက်တုတက်ဆင်ပေးသူအဖြစ်ပြောင်းလဲတာဝန်ထမ်းဆောင်နေတဲ့ Anton Hedesh ကသူ့ခြေတော့ကိုတိုင်းထွားပါတယ်လူနာတွေအတွက်ခြေတုလက်တုတွေကိုလက်အိတ်ဆွတ်သလိုတိတိကျကျတက်ဆင်ပေးနိုင်ဖို့ Anton ဟာတစ်သားတွေကိုပုံထွင်းဖြတ်တောက်တဲ့လက်သမားပညာကိုသင်ယူခဲ့ပြီးကျွမ်းကျင်တက်မြောက်ခြင်းအောင်လက်မှတ်Диплома бой го яши ке баре.
Щоб кукса сама загоїлась, це перше чергово. А по-друге, щоб гарно відбилися анатомічні структури.
П'яні де чирауку дуба наду та чалаун лунай мудре. Чирауку дитиджа сінам бога патама узу єджі де чепа. Дурія ачі аніне гаро п'яні де чирау є. Ані та атай пун по лаву луваре. Дама пун туін лауне ка. Мама ганган дитиджа пшима ба. ဒီလိုလောက်ကံမှာနောင်မှာပြက်နေတဲ့ခြေထောက်ကိုဆွတ်တဲ့အဆွတ်ဟာအယိုးကိုဖွဲ့စည်းထားတဲ့တီရှူးတွေအပေါ်မှာဖိအားမတက်ရောက်မှဖြစ်ပါတယ်။ဒါမှလူနာဟာခြေထောက်အတုကိုတတ်ဆင်ပြီးတက်တောင်တက်တာလမ်းလျှောက်နိုင်မှာပါ
။ရုရှားကျူးကျော်တိုက်ခိုက်ခြင်းကစပြီးအခုအချိန်အထိဒီဌာနမှာလူနာပေါင်း 12,000 ကိုပြုစုလုံဆောင်ပေးခဲ့ပြီးဖြစ်ပါတယ်။အဲ့ဒီအထက်မှာကလေး 900 ကျော်ပါဝင်ပါတယ်။လောလောဆယ်ဒီဌာနမှာလူ 9,000 လောက်ခြေထုလက်တုတွေတက်ဆင်ပေးဖို့လိုအပ်မယ်လို့ကြွမ်းကျင်သူတွေကတွက်ဆထားပါတယ်။ရှာကာဘန်ဟာအပြင်းထန်ကုသမှုတွေလုပ်ခဲ့ရပြီးဒဏ်ရာရတဲ့သူ့ရဲ့ခြေထောက်ကိုဖြတ်တောက်ခဲ့ရသလိုအရေပြားအစာထိုးကုသမှုခွဲစိတ်ကုသမှုစတာတွေကိုလည်းလုပ်ခဲ့ပြီးဖြစ်ပါတယ်။ သူအချင်းတို့အတွင်းအလျင်မြန်တက်တာပြောက်ကင်းလာတာကိုဆရာဝန်တွေကအာသင်ကြပါတယ်။သုံးနှစ်အရွယ်သူသမီးလေးဟာသူ့ကိုအလျင်အမြန်ပြန်လဲကောင်းလာဖို့အတွက်အားဖြစ်စေတယ်လို့ရှာကာဘန်ကပြောဆိုပါတယ်
။ Сегодня не знаешь, быстро восстанавливается она после всего. Я же после первого ранения восстановился за неделю.
ကျွန်တော်ကိုကျွန်တော်သိပါတယ်။ကျွန်တော်ခန္ဓာကိုယ်ကိုကျွန်တော်သိပါတယ်။ကျွန်တော်အလျင်မြန်ပြန်ပြီးတက်တာပြောက်ကင်းလာပါတယ်။ဒံရရပြီးတပတ်အတွင်းမှာကိုတက်တာလာပါတယ်အခုဒံရတွေအားလုံးလဲတက်တာပြောက်ကင်းပြီးအမြန်ပြန်ကောင်းလာနေပါတယ်ကျွန်တော်ခန္ဓာကိုယ်နဲ့ကျွန်တော်အဆင်ပြေပါတယ
်ဒီအလုံယုံသေးသေးလေးမှာလွန်ခဲ့တဲ့6လအတွင်းစစ်သားနဲ့အရတားစုစုပေါင်း100ကျော်ကိုခြေတုလက်တုတက်ဆင်ပေးခဲ့ပါတယ်နောက်တနေ့မှာ3ဘက်မြင်ပုံတူကူးဆက် 3D printer နဲ့ထုတ်လုပ်ပြီးအယိုးအတုအစားထိုးအသုံးပြုနိုင်ဖို့အစီအစဉ်ရှိပါတယ်ဒါပေမဲ့ဝန်တန်းမလုံလောက်တာကပြဿနာဖြစ်နေပါတယ်။ဒဏ်ရာရသူအရေးအတွက်လဲနေစဉ်နဲ့အမျှများလာနေတာကြောင့်ခြေထုလက်ထုတက်ဆင်ကုသပေးဖို့လိုအပ်ချက်တွေလဲပိုများလာနေပါတယ်။ပြီးခဲ့တဲ့တပတ်ကျော်လောက်ကသူ့ခြေထောက်ကိုတိုင်းထွာခဲ့ပြီးနောက်ရှာကာဘန်တယောက်လဲသူ့အတွက်ခြေထောက်အထုတက်ဆင်ဖို့ဒီဌာနကိုပြန်ရောက်လာခဲ့ပါတယ်။သူ့ရဲ့ခြေထောက်အသင့်နဲ့အသားကျဖို့အတွက်တော့အချိန်အနည်းငယ်ယူရပါမယ်။ဒါပေမဲ့ဒီဌာနမှာရုပ်ပိုင်းဆိုင်ရာဓာတ်ရိုက်ကုထုံးနဲ့ကုသမှုပေးတဲ့ဌာနလည်းရှိတဲ့အတွက်သူအဲ့ဒီမှာလမ်းလျှောက်လေ့ကျင့်နိုင်ပါတယ်။ဒီဌာနမှာအလုပ်လုပ်ကင်နေတဲ့ဝန်ထမ်းတွေကတော့ဒဏ်ရာရပြီးကိုလက်အင်မှာချုံရင်းသွားတဲ့ယူကရိန်းတွေသူတို့ကသူတို့ပြန်လည်ထူထောင်နိုင်ဖို့ကူညီလှုပ်ဆောင်ပေးတဲ့နေရာမှာဒီအလုပ်ဟာအရေးပါတဲ့အလုပ်ဖြစ်တယ်လို့ပြောဆိုပါတယ်။ဒီဌာနမှာရှိတဲ့စိတ်ကူထုံးပညာရှင် Olesky Seminov ကပြောဆိုရမှာတော့
The mind but integrovani suspicts ဘုန်းနေ залишаются тема самими людьми просто без
ဒီလူတွေဟာလူအဖွဲ့အစည်းအတွင်းပြန်လဲရောနှောပါဝင်ရမှာပါ။ဘာဖြစ်လို့လဲဆိုတော့သူတို့ဟာဆက်လက်ရှင်သန်နေရပြီးလုံဆောင်နိုင်တဲ့အကန့်အသတ်အနည်းငယ်ရှိတာကလွယ်လို့အခက်အခဲတွေကိုလည်းကြော်ဖြတ်နိုင်ပါတယ်။ဒါဟာမလွဲမသွေလုပ်ကံရမယ့်ကိစ္စပါ။ဒါကိုရှောင်လွဲသွားလို့မရပါဘူး။
ကိုယ်လက်အင်ကချုံရင်းသွားတယ်ဆိုတာဟာသူတို့ရဲ့လှုပ်ရှားလှုပ်ဆောင်နိုင်မှုတွေအလုံးချုံရင်းပျက်စီးသွားတာမဟုတ်ပါဘူ
းကိုစမိုးချော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့ကျမကြီးဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးလိုပါတယ်အန်ဒီရှိတဲ့နှလုံးခုန်တို့မမှန်တာကိုပုံမိုထိရောက်ကောင်းမွန်အောင်ကုသနိုင်ဖို့အတွက်ဆရာဝန်တွေဟာပုံမှန်ဆိုရင်ကင်ဆာယောဂါမှာအသုံးပြုတဲ့ဓာတ်ရောင်ခြေကိုနှလုံးကုသရာမှာဆန်းသက်အသုံးပြုနေကြပါတယ်နှလုံးကိုတစ်ချိန်ဓာတ်ကင်ကုသလိုက်ရင်ရိုးရင်းပြည့်စည်နေတဲ့နှလုံးဆဲတွေကိုပြန်လည်ပြုပြင်နိုင်ပြီးငြိမ်ရွေးချမ်းမာတဲ့ cell တွေလိုပုံမှန်အတိုင်းပြန်လည်နှလုံးခုန်စေနိုင်တယ်လို့သုတေသီတွေကယူဆထားကြတာပါဒီလိုနည်းနဲ့ကုသနည်းကိုပုံမှန်အသုံးပြုရင်အမှန်တကယ်အလုပ်ဖြစ်မဖြစ်သိရှိနိုင်ဖို့အသေးစိတ်သုတေသနလေ့လာမှုတွေစတင်ဖို့လည်းရှိနေပါတယ် AP သတင်းဆောင်မကိုအခြေခံပြီးကိုငြိမ်းချမ်းအေးကပြောပြပေးပါမယ်ရှင်
နှလုံးသွေးလွှတ်ခံနှလုံးခုန်မြန်တဲ့ယောဂမျိုးကရုတ်တရက်နှလုံးရက်သေဆုံးစေတဲ့အဓိကအကြောင်းရင်းဖြစ်ပြီးအမေရိကန်နိုင်ငံမှာတစ်နှစ်ကိုလူ3သိန်းလောက်ဒီယောဂနဲ့သေဆုံးနေရပါတယ်။ဒီနှလုံးခုန်လုံးမမှန်တာကိုကုသဖို့နှလုံးကိုတစ်ချိန်ထဲအောင်ကြည့်အမြန်ပေးပြီးကုသတဲ့နည်းကတကယ်အလုပ်ဖြစ်မလားဘေးထွက်ဆိုးကျိုးတွေရှိလားဆိုတာကိုဒီယောဂကိုကုသမှုခံယူပြီးတဲ့နောက်မှာယောဂပြန်ပြန်ဖြစ်နေတဲ့ Jeff Beckers လို့လူနာတွေကိုစမ်းသပ်ကုသရင်းနဲ့အကြီးစားလေ့လာမှုတွေလုပ်မှာပါလူဝိလ်မြို့မှာနေထိုင်တဲ့ Beckers ဟာနှလုံးခုန်နှုံးမှတ်မှုနိုင်ပေါင်းများစွာကြားတဲ့နှလုံးခွက်စိတ်ကုသမှုကိုခံယူခဲ့ရပြီးအရန်ဖြစ်နှလုံးခုန်ဆက်ကိုလည်းထည့်သွင်းထားတာပါဒါပေမဲ့ Beckers ဟာပြီးခဲ့တဲ့ဆောင်းရာသီကတစ်လမှာနှစ်ချိန်လောက်သတိလစ်မေ့မျောသွားပြီးပြန်သတိရချိန်မှာရင်ဘတ်ကို6နဲ့ကန်ခံရသလိုပြင်းထန်တဲ့နာကျင်ဝေဒနာတွေကိုခံစားခဲ့ရပါတယ်နှလုံးခုန်ဆက်ကြောင့်သာသူအသက်ရှင်ခဲ့ပြီးနှလုံးပြန်ခုန်လာခဲ့တာလို့သူကပြောပါတယ
် I must have PTSD about itbecause
ဒီကြောင်းကိုစိတ်ထဲမှာအမြဲတွေးနေတယ်တကယ်ကိုစိတ်တန်ရလွန်စိတ်ဖိစီးမှုယောဂဖြစ်လူနီးပါပါပဲဒါလို့ထပ်ဖြစ်အောင်မလားထပ်ဖြစ်တော့မလားအမြဲစိုးရိမ်နေရတယ်ဘာလို့လဲဆိုတော့ကြိုပြီးတော့သတိပြုရမယ့်လက္ခဏာတစ်ခုခုပြတာမျိုးမရှိဘူးဆိုလိုချင်တာကစက္ကန့်30လောက်အတွင်းမှာပဲဒါလို့ဖြစ်ပြီးတော့သတိလစ်သွားတာပဲ
ဒီလိုကြောက်မက်ဖွယ်အသက်အန္တရာယ်ကြုံရတဲ့အခြေအနေမျိုးနောက်ထပ်မဖြစ်အောင်သူဟာဖေဖော်ဝါရီလမှာဒီစမ်းသပ်ဓာတ်ရောင်ခြေကုသနည်းကိုရွေးချယ်ခဲ့ပါတယ်ဓာတ်ကင်ပြီးတဲ့နောက်မှာအခုထိသူ့ကျန်းမာရေးကကောင်းမွန်နေပါတယ်။နှလုံးလျှက်စစ်စနစ်ကပုံမှန်အနေထားမှာဆိုရင် love that love that ဆိုပြီးတစ်မိနစ်မှာအချိန်60ကနေ100ကြာနှလုံးခုန်လေပတ်လေးရှိပါတယ်။နှလုံးသွေးလွတ်ခံနှလုံးခုန်မြန်တဲ့ယောဂဖြစ်နေရင်တော့နှလုံးခုန်ကမတရားမြန်နေပြီး သွေးကိုကောင်းကောင်းမလွတ်ထုတ်နိုင်တော့ပါဘူး။အရင်ကနှလုံးသွေးကြောချင်းယောဂရုတ်တရက်ဖြစ်ပြီးနှလုံးကိုတိုက်ခိုက်ခံရင်နှလုံးအောက်ခြေအခမ်းမှာဖြစ်တဲ့နှလုံးသွေးလွတ်ခန်းကပျက်စီးပြီးအဲ့ဒီလိုနှလုံးလျှက်စစ်လည်ပတ်စနစ်ဖောက်ပြန်ပြည့်ရင်းသွားတတ်ပါတယ်။ဒီလိုယောဂမျိုးဖြစ်လာရင်အဓိကကုသတဲ့နည်းတစ်ခုကတော့ဆရာဝန်တွေကမူမမှန်ဖြစ်နေတဲ့တ िश ူးတွေကိုထုတ်ဖော်နိုင်ဖို့နှလုံးထဲပြုံငယ်ထိုးသွင်းလိုက်ပြီးအဲ့ဒီနေရာကိုအပူပေးလောင်ကျွမ်းစေတဲ့အခါမှာအမာရွတ်တွေဖြစ်သွားပြီးမကောင်းတဲ့ဆဲတွေကိုထုတ်လွှတ်မှုကိုတားဆီးပါတယ်။ဒီလိုကုသရင်တချို့လူနာတွေကအကြီးအကျယ်ဖျားနာတတ်ပြီးဘက်ကက်လိုလူနာမျိုးတွေကတော့ယောဂါကမသက်တာပဲနောင်မှာပြန်ဖြစ်တာတွေကြုံရတတ်ပါတယ်။စိန့်လူးဝစ်မျိုးဝါရှင်တန်တက္ကသိုလ်ကနှလုံးခုန်လုံးအထုကုဒေါက်တာဖီလစ်ကျူးကလစ်ကခွဲစိတ်တာမလုပ်ဘဲတခြားနည်းလမ်းနဲ့ကုသနိုင်မှုတီထွင်မှတယ်။ဒီနည်းလမ်းကကုသမှုမခံယူခင်စစ်စေးပြင်စင်တာတွေအများကြီးလောက်ရပါတယ်နှလုံးရဲ့လျှက်စစ်လှုပ်ရှားမှုကိုတိုင်းတာဖို့လူနာတွေဟာလျှက်ကူးပစ္စည်း250လောက်ပါတဲ့အင်ဂျင်ကိုဝစ်ဆင်ထားရပါတယ
် And so in just one or two beats
ဒီတိုင်းဓမ္မမုတ်နှစ်ကြိမ်လောက်လျှက်စစ်ရိုက်လို့ရှိရင်နှလုံးရဲ့လေပတ်မှုလျှက်စစ်အစိတ်ပိုင်းကိုပုံဖော်နိုင်ပြီးနှလုံးကိုပုံမှန်တာရဲ့အစအနေအားဘယ်မှာလဲဆိုတာကိုသိနိုင်ပါတယ
်ဒါအပြင်ဆေးဘက်ဆိုင်ရာစကန်ဖတ်အသေးစိတ်စစ်ဆေးတာတွေလည်းထပ်လုပ်ရပါတယ်အဲ့ဒီလိုလုပ်ရင်သုံးဖက်မြင်ပုံရိပ်ထွက်လာပြီးနှလုံးခုန်တာလွဲမားတဲ့နေရာကိုအတိအကျညွှန်ပြနိုင်ပါတယ်။ခရူးကလစ်ကဓာတ်ရောင်ကြီးကင်ဆာအထူးကုဆရာဝန်ဒေါက်တာကလစ်ဖို့ရောဘတ်ဆန်နဲ့အတူပူးပေါင်းလှုပ်ဆောင်နေပါတယ်။ရောဘတ်ဆန်ဟာဓာတ်ရောင်ကြီးနဲ့ကင်ဆာကုသမှာအနီးအနားကကောင်းတဲ့တ िश ူးတွေကိုမထိခိုက်စေဘဲကင်ဆာဆဲတွေကိုအတိအကျကွက်ပြီးဓာတ်ကင်နာကိုကျွမ်းကျင်သူပါ။နှလုံးကိုချိန်ရပြီးတန်အောင်ကြီးနဲ့ကုသတာမျိုးကသူ့အနေနဲ့အရင်ကတွေးတောင်မတွေးမိဘူးလို့ပြောပါတယ
် The thought process at that time had always been
ကင်းစားဝေဒနာရှင်အများစုအတွက်အကျိတ်ကိုပဲဥတည်တန်အောင်ကြီးပေးပြီးအနာကမပျက်စီးသေးတဲ့ tissue တွေကိုထိခိုက်မှုပမာဏနည်းအောင်လျှော့ချဖို့စဉ်းစားခဲ့ရတာပါမထိခိုက်ဖို့စဉ်းစားရတဲ့အထက်မှာအရေးကြီးအစိတ်ပိုင်းဖြစ်တဲ့နှလုံးနဲ့ပါတာပေါ့
နှလုံးရောဂါတွေကိုတက်ခင်တဲ့အခါမှာလဲကင်းစားလူနာကိုတက်ခင်တဲ့စက်ကိုပဲအသုံးပြုပါတယ်ထုံးစံတိုင်းအဲ့ဒီမှာစိတ်ကြည်နူးအောင်သချင်းတွေဖွင့်ထားပေးပါတယ်။ပြီးမှလိုချင်တဲ့နေရာကိုချိန်ရွယ်ပြီးအတိအကျတက်ခင်ပေးပါတယ်။စုစုပေါင်းကြာချိန်က15မိနစ်လောက်ပဲရှိပါတယ်။ခရူးကလစ်နဲ့ရောဘတ်ဆန်တို့နှစ်ဦးပူးပေါင်းကုသမှုရဲ့ပထမဆုံးအောင်မြင်မှုရလဒ်တွေကို2018-2019ခုနှစ်တွေမှာစတင်မြင်ခဲ့ရပါတယ်။စုစုပေါင်းကနာမကျန်းဖြစ်နေတဲ့လူနာအနေငယ်ကိုအဲ့ဒီနည်းနဲ့ကုသပေးရမှာတိတိတသားတိုးတက်မှုတွေမြင်လာပါတယ်။6နှစ်လောက်ကြာတဲ့အထိကျန်းမာမှာရှိနေတယ်လို့တချို့လူနာတွေကပြောပါတယ်။အစားတောက်နဲ့ဆေးဝါးကုတ်ကဲမှုအဖွဲ့ FDA ကခွင့်ပြုချက်မရသေးပေမဲ့သူတို့ဟာလူနာတူးချင်းရဲ့ယောဂအတိမ်နဲ့ဖြစ်စမောမူတည်ပြီးနောက်ထပ်နှလုံးခုန်ပုံမမှန်တဲ့လူနာ80လောက်ကိုဒီတက်ကင်ကုသတဲ့နည်းနဲ့ကုသဖို့ခွင့်ပြုချက်ရရှိထားပါတယ်။သူတို့အဖွဲ့ကဒီကုသနည်းသစ်ကို American ပြည်တွင်းနဲ့ပြည်ပကချားစင်းုံဒါဇင်နဲ့ခြေကိုလည်းထပ်ဆင့်တင်ကြားပေးနေပါတယ်။ဒါပေမဲ့ဒီနည်းနဲ့ပုံမှန်အသုံးပြုကုသနိုင်မှု FDA ရဲ့တရားဝင်ခွင့်ပြုချက်အတွက်ကတော့ပိုပြီးခိုင်မာတဲ့အထောက်အထားတွေလိုအပ်ပါတယ်။အခုနိုင်ငံတကာလေ့လာမှုတစ်ခုအနေနဲ့လူနာ400နီးပါးကိုဓာတ်အောင်ကြီးကုသနည်းဒေါမုံနှလုံးထဲပြုံငယ်ထိုးသွင်းကုသနည်းတစ်ခုခုကိုကြာပန်းရွေးချယ်ပြီးသူတို့ရဲ့ရလက်ကိုဓာတ်ရိုက်နှိုင်းရှင်ဖို့ရှိပါတယ်။ဓာတ်အောင်ကြီးကနှလုံးခုန်မျက်နှာကိုဘလို့ကာဝယ်ပေးနိုင်လဲဆိုတာကိုနှလုံးလူလာတွေကိုကုသပေးတဲ့ဖွံ့ဖြိုးမှုဆိုင်ရာဇီဝဗေဒပညာရှင်ဒေါက်တာစတေးစီရက်လာကအနီးကပ်လေ့လာနေပါတယ
်။
ဒီနည်းကပြည့်ရွင်းနေတဲ့တစ်ရှူးတွေကိုပြန်လည်နုပြိုစေနိုင်ပါတယ်။ဒါကတော်တော်လေးကိုစိတ်လုံရှားစရာကောင်းပါတယ်
။သူ့ရဲ့သုတေသနအဖွဲ့ကလှူဒန်းထားတဲ့လူသားနှလုံးသားတွေနဲ့ကြွက်ရဲ့နှလုံးသားတွေကိုစမ်းသပ်ချက်တွေရပြည့်ရွင်းနေတဲ့ဆဲတွေကိုအလေလက်ပမာဏရှိထဲအောင်ကြီးကိုတစ်ချိန်ပေးလိုက်ရင်ဒီဆဲတွေကသူတို့ဘာသာပြန်လဲပြုပြင်ဖို့လှုပ်ဆော်ပေးကြောင်းတွေ့ရတယ်ဆိုပါတယ
် It can be thought of as you know turning back the clock to take a disease
Yes you need a tissue ကိုယူပြီးနာယီကိုနောက်ပြန်လှည့်ပေးလိုက်တယ်လို့ပါပဲပြုပြင်ဖန်တီးပေးတမန်ဆဲတွေလိုပဲသူတို့ကပြန်အလုပ်လုပ်ပါတယ
်ဒီနည်းနဲ့ကုသခံခဲ့သူဘက်ကက်တယောက်ကတော့မဝေးတော့တဲ့အနာဂတ်မှာကျမကြီးကောင်းမွန်လာပြီးထန်နစီပြည်နယ်ကသူ့မိသားစုစီသွားလည်ဖို့အခွင့်အရေးကိုမျှော်လင့်နေပါတယ်အနည်းဆုံးတော့စမ်းသပ်တီထွင်မှုတစ်ခုမှသူပါဝင်စူးစမ်းစမ်းသပ်ခံခဲ့တယ်လို့သူကခံယူထားပါတယ်။ပြီးတော့ဒါတကယ်လက်တွေ့အလုပ်ဖြစ်လာမယ်လို့လည်းမျှော်လင့်ထားပါတယ
်။ကုညင်းချန်အေပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ Radio ရုပ်သံအစီအစဉ်ကိုကျမတို့ရဲ့ VOA website စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအသံလွှင့်တဲ့အချိန်နဲ့တပြေးညီထပ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ်VOA Plus application download ရယူပ
ါမင်္ဂလာမနက်ခင်းမှာတော်တာရှင်များရှင် VOA American အသံရဲ့အင်ကာနစ်မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်မကြာခင်မှာတော့စီးပွားရေးလူမှုရှုခင်းနဲ့တက်တန့်ရောက်တဲ့လှအစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ်အခုအရင်ဆုံးတော့တွေ့ဆုံမေးမြန်းခန်းတစ်ခုကိုတင်ပြပါမယ်ရှင်တက်တန့်ရှင်မြန်မာစစ်တပ်ဟာအချင်းပြတ်ချက်ဆမှုတွေကြောင့်ဖွဲ့စည်းပုံရင်းရင်လာပြီးစစ်ဖက်ရက်ဖက်ပြန်လဲတည်ပြန်နိုင်ဖို့တာဝန်ခံမှုရှိပြီးပြုပြင်ပြောင်းလဲမှုလုပ်ဖို့လိုတယ်လို့အမေရိကန်စစ်တပ်အငြိမ်းစားဒုဗိုလ်မှူးကြီးဒေါက်တာမီမီဝင်းဘတ်ကတုံ့တက်ပါတယ်။မအီတန့်စင်တွေးဆုံမေးမြန်းထားပါတယ်ရှင
်။ဟုတ်ကဲ့ဒေါက်တာမီမီအမင်္ဂလာပါရှင်။ VOA Washington DC Studio ထိလာပြီးတော့အင်တာဗျူးပေးရတဲ့ကျေးဇူးတင်ပါတယ်ရှင်။
ကျေးဇူးပါမင်္ဂလာပါအာဒီနေ့ပေါ့နော်ကျွန်မပြောတဲ့ဥစ္စာတွေကပေါ့နော်ကျွန်မပုဂ္ဂိုလ်တယောက်ပညာရှင်တယောက်အနေနဲ့ပြောတာပါလို့ပထမပြောချင်ပါတယ်ဘသူအဘယ်အဖွဲ့ဥမာကုစလေကိုစားပြီပြောတာမဟုတ်ပါဘူးလို့ပြောချင်ပါတယ
်ဟုတ်ကဲ့ပါရှင်ကျေးဇူးပါအခုဒီအရင်ဆုံးမေးချင်တာကပေါ့နော်ဒေါက်တာမီမီနေနဲ့ပေါ့ American စစ်တပ်ထဲမှာ28နှစ်လောက်28နှစ်တာဝန်ထမ်းဆောင်ပြီးတော့အငြင်းစားယူတဲ့လူတယောက်အနေနဲ့ရောနောက်ပြီးတော့မြန်မာနိုင်ငံရေးကိုလည်းထဲထဲဝဝဲနားလေတဲ့ကျွန်းတဲ့သူတယောက်နေနဲ့မေးချင်တာကပေါ့နော်ဒီမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာနှစ်နှစ်ကျော်ကြာပြီနောက်ပြီးတော့မြန်မာစစ်တပ်ကလည်းအခြေခံရန်တရားတွေလည်းရှိတယ်သူတို့နှစ်ရှည်လာများရှိလာခဲ့အချိန်ကနေပြီးတော့အခုလက်ရှိမြန်မာစစ်တပ်ရဲ့ဖွဲ့စည်းပုံအရာအနေထားလက်ရှိအနေထားမှာဆိုရင်သူတို့ရဲ့အားသာချက်ကဘယ်လိုများရှိပါလဲရှင
်သူတို့မှာအားသာချက်ကတော့နော်ဒီ institution ပေါ့နော်ဒီနှစ်ပေါင်းများစွာ institution ရဲ့ဟိုနေ support တော့ရှိတယ်ဒါပေမဲ့အဲ့ဒီ institution ကအခုချိန်မှာအရန်ရိုင်နေပြီဘာကြောင့်လဲဆိုတော့ဒီ corruption you know corruption နဲ့ဟိုဗာလဲ
အကူလိုက်စာမှုခြားစာမှုပေါ့နော
် right okay. right ဘာလို့ဆိုအခုချိန်မှာကျွန်တော်တို့ကြားရတာပေါ့နော်အာဒီတော်တော်စစ်ဖို့တွေကအာသူတို့ရှေ့တမ်းမသွားဖို့အတွက်ကိုတခါတည်းလတ်စာပေးပြီးတော့လုပ်တာ ਈ နောက်ပြီးတော့အောက်မှာရှိနေတဲ့အာစစ်သားတွေရဲ့ဟိုနင်းဟိုစစ်သားတွေကိုဆက်ဆံတာပေါ့နော်အာဟိုနင်းအာအဂရီလိုက်စာမှုတွေလည်းအများကြီးပါတယ်လို့ကြားရတယ်ဆိုတော့သူတို့ professionalism မရှိတော့ဘူးဆိုလို့ရှိရင်ဒီဥစ္စာ institution ကိုလည်းယိုင်စေတယ်ဒါပေမဲ့ဒီဥစ္စာနှစ်ပေါင်းများစွာလှုပ်ထားတဲ့အခါကျတော့ကျွန်တော်နည်းနည်းတော့ကြံသေးတယ်ဒီလိုမျိုးနှစ်ပေါင်းများစွာမရှိဘူးဆိုလို့ရှိရင်အခုဆိုရင်ပြတ်သွားပြီအခုတောင်မှပြတ်သွားပြီဘာလို့ဆိုတော့သူတို့တွေမှာဒီဥစ္စာအာဒီ professionalism မရှိတဲ့အကြောင်းမလို့
နောက်ပြီးတော့ဒီမြန်မာစစ်တပ်ရဲ့နှီးပြူဟာအရာတော့ဗောနော်ဒီအာဏာသိမ်းတဲ့အချိန်မှာရောအကြမ်းဖက်တဲ့နှီးနဲ့အင်အားအစမတန်တုံးပြီးတော့ပြည်သူတွေကိုအုပ်ချုပ်တယ်အကြောက်တရားနဲ့အုပ်ချုပ်တယ်ဆိုတော့သူတို့ရဲ့အားနည်းချက်ကဘယ်လိုရှိပါလဲသူတို့ရှေ့ဆက်လာလာဘယ်လိုရှိပါလဲရှင
်ဒါအကြောက်တရားနဲ့အုပ်ချုပ်တယ်ဆိုတာကပေါ့နော်အဲ့ဒါသူတို့လှုပ်လိုက်တာအရန်လွန်သွားတယ်အရန်လွန်ပြီးတော့ဒီဥစ္စာလူတွေကနာကြီးသွားတယ် right အရင်တော့လည်းပြောတယ် Machiavelli တို့ဘာလို့ပြောတာလဲဒီဥစ္စာ fear ပေါ့နော်အကြောက်နဲ့ဒီလိုမျိုးလှုပ်လို့ရှိရင်နဲ့အရန်သတိထားတယ်ဒီလိုမျိုးအလွန်လှုပ်သွားလို့ရှိလို့ရှင်ဒီဥစ္စာနာကြီးမှုရှိသွားလို့ရှင်ဘယ်တော့မှဒါပြည်သူလူထုရဲ့ခံနာကြီးမှုပေါ့နော်အဲ့ဒီအဲ့ဒီဥစ္စာသူပြန်တော်လာမှာပို့ပြီးတော့ကြီးမားလာမယ်အဲ့ဒီဥစ္စာကိုဘူးတွေ့နေရတယ်ဟိုဟိုနေဟိုနေအာတရုတ်စစ်တပ်တောင်မှအခုကျမကြားတာလေအဲ့ဒါသူတို့လှုပ်တဲ့ဥစ္စာကိုတော်တော်လွန်ပြီလို့သူတို့လည်းအခံယူရတယ်လို့ကြားရတယ်ကျမတို့ကတော့ကျမတို့ကအစားရရပြောတာရယ်ဆိုတော့လေအစ်စ်ဆာမဟုတ်ဒါပေမဲ့တရုတ်ဘက်ကလည်းအဲ့လိုမျိုးပြောလာပြီလို့ကျွန်မကြားရတယ
်ဟုတ်ကဲ့ပါရှင်နောက်ပြီးတော့ဒေါက်တာမီမီအနေနဲ့ပေါ့နော်အရင်တုန်းကအမေရိကန်စစ်တပ်ထဲမှာတာဝန်ထမ်းဆောင်စဉ်တုန်းကလည်းဒီစစ်ဖက်နဲ့အရက်ဖက်တင်းမြတ်မှုနောက်ပြီးတော့လိုင်ယွန်ကြီးတွေရှိဖို့နဲ့ပတ်သက်ပြီးတော့အရင်တုန်းကတင်းနှန်းနေလဲပေးပူတယ်ကျွမ်းကျင်တဲ့သူတယောက်အနေနဲ့ပေါ့နော်အခုအချိန်နေချိန်မြန်မာစစ်တပ်ဘက်ကနေပြီးတော့သူတို့ရဲ့လုပ်ရက်တွေလုပ်ပြီးရဲ့ကိစ္စတွေနောက်ပြီးတော့သူတို့ရဲ့အစီအစဉ်တွေနဲ့ဒီလိုမျိုးအချိန်နေမျိုးမှာတချိန်ချင်းမှာစစ်ဖက်နဲ့အရက်ဖက်ပြန်လဲတင့်မြတ်နိုင်တဲ့အလားအလာရှိပါသေးတာရှင
်you know the reform လုပ်လို့ရှိရင်တော့ရတာပေါ့ဒါပေမဲ့အခုအချိန်မှာဒီလိုမျိုး reform လုပ်ဖို့အတွက်ကကြတော့ဒီမှာဒီတကယ်တကယ်ဒီဥစ္စာကိုအမိတ်ပေးတာပြီးတော့ပြစ်မှုလွန်ကျူးနေတဲ့ ဘိုးရုပ်တွေဘိုးကြီးတွေတို့ကတော့သူတို့တွေကတော့responsible accountability ရှိရမယ
်
accountability ရှိရမယ်အဲ့လိုမျိုးလှုပ်လို့ရှိလို့ရှင်တော့ရှေ့သွားပြီးတော့ဟိုဗာလဲcivil military relation ရတော့ပြန်ပြီးတော့တည်ဆောက်ရမှာပေါ့ပြန်ပြီးတော့တည်ဆောက်လို့ရပါတယ်
အဲ့ဆိုမြန်မာစစ်တပ်အနေနဲ့သူတို့ပြုပြင်ပြောင်းလဲမှုမရှိဘူးကိုလုတ်ခဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့စစ်ဘုတွေအနေနဲ့တာဝန်ယူမှုတာဝန်ခံမှုရှိလို့ရှင်တော့အလားအလာတော့ပြန်လဲတည်မြဲဖို့ကမလွယ်ဘူးပေါ့ရှင
်ဟုတ်တယ်ဘာလို့ဆိုသူတို့အရန်ကျူးလွန်လာတာဟုတ်အရန်ကျူးလွန်လာတာပြည်သူလူထုကအရန်နာကြီးနေပြီဆိုတော့အခုနောက်ဆုံး survey ကပြောနေတာ 91% 97ရာခိုင်နှုန်းပေါ့နော
်
လူတွေကလုံးဝလက်မခံလုံးဝလက်မခံဆိုတော့ဒါ50 you know တန်း50နော်တန်း50 91% 97ရာခိုင်နှုန်းဆိုတာနေတဲ့လူအများကြီးပဲ right
ဟုတ်ကဲ့မြန်မာပြည်သူရဲ့သဘောထားကတော့ဘယ်လိုလက်ခံနိုင်မှုအတွက်ကတော့မြန်မာစစ်တပ်ဘက်ကပြောင်းလဲဖို့လိုမှာပေါ့နော်
လိုအပ်တယ်နောက်ပြီးတော့ဒီလိုမျိုးကျူးလွန်လာတဲ့လူတွေကိုလည်းတာဝန်ခံမှုတာဝန်ယူမှုဟိုနည်
းရှိဖို့
accountability လို့ idea
ဟုတ်ကဲ့ပါရှင်နောက်ကြာခင်တော့ပေါ့ American သမ္မတ Biden ကနေပြီးတော့ဒီအတီးပြုတ်ပြီးလက်မှတ်ရေးထိုးလိုက်တဲ့ NDA လို့ခေါ်တဲ့အမျိုးသားကာကွယ်ရေးအသုံးစရဥပဒေကိုလည်းအတီးပြုတ်နိုင်ခဲ့ပါတယ်ဒီ Burma Act ကိုအတီးပြုတ်နိုင်ခဲ့တာပေါ့နော်အဲ့ဒီထဲမှာဒီလိုမျိုးလူသားချင်းစာနာမှုအကူအညီတွေ Burma ဒုက္ခသည်တွေကိုပေးတာတွေအပါအဝင်နောက်တစ်ခုကကြတော့စစ်လက်နက်ပစ္စည်းမဟုတ်တဲ့ပေါ့နော် non-lethal assistant ပေးဖို့ကိုလည်းသဘောတူထားတာပါပါလေအကယ်၍ American ကနေအဲ့လိုမျိုးပေးမယ်ဆိုရင်ရောဘယ်လိုမျိုးကအထောက်အကူဖြစ်မယ်လို့ထင်ပါလဲမြန်မာပြည်သူတွေကဟုတ်ကဲ
့ဟိုကျမအမြဲတမ်းပြောတယ်ဒီဟိုဒီ revolution မှာပေါ့နော်ဟိုနည်းအောင်မြင်တဲ့ revolution တွေပြန်ပြီးတော့ကြည့်လိုက်လို့ရှိရင်အချက်အဓိက၃ခုပါတယ်လို့ကျမပြောတာ DIP DIP နော် D ကကျတော့ defection နော်အဲနောက်တော့ I ကျတော့ international pressure အဲနောက်ပြီးလည်းပြီးတော့ P ကျတော့ people support you know ပြည်သူလူထုရဲ့ support ဆိုအဲ့ဒီ non lethal နဲ့ပတ်သက်ပြီးတော့အဲ့ဒီတဲ့မှာအများကြီးအကူအညီပေးလို့ရတယ်အကူအညီပေးလို့ရတယ်ဆိုတော့you know US အတွက်ကလည်းဒီဥစ္စာပြည်သူလိုချင်တဲ့စံတာပေါ့နော်ပြည်သူလူထု90ရာခိုင်နှုန်းကျော်ကဒီဒီမိုကရေစီကိုလိုချင်တယ်အဲ့ဒီဥစ္စာကိုဘယ်လိုနည်းနဲ့ပေးနိုင်မလဲဘယ်လိုမျိုးနဲ့အောင်မြင်အောင်လုပ်နိုင်မလဲဆိုတာဒီ NDAA တဲ့က Burma Act က you know authorize လုပ်ထားတယ်ဆိုတော့အဲ့ဒီဥစ္စာနဲ့ပတ်သက်ပြီးတော့ခုနပြောသလိုပဲ humanitarian assistant တွေရှိတယ် technical assistant တွေသူတို့ရနိုင်တဲ့တော့ရဲ့ communication you know တယောက်နဲ့တယောက်နဲ့ဆက်သွယ်ဖို့ဆက်ဆံဖို့ဥစ္စာတွေပါနိုင်တယ်နောက်ပြီးတော့ capacity building ပေါ့နော် capacity building ပတ်သက်ပြီးတော့ဒီဥစ္စာတွေအတွက်ကို training တွေဖြစ် education တွေဖြစ်ပေးနိုင်တယ်ဒါပေမဲ့အနောက်ဆုံးကတော့လေပြည်သူလူထုကလောက်ပါမှာเนาะဒီဥစ္စာသူတို့ရဲ့ပြည်သူလူထုရဲ့revolution တော်လှန်ရေးเนาะအဲ့ဒီဥစ္စာကိုသူတို့ပိုင်သူတို့အများကြီးလုံနိုင်တယ်အခုလည်းနှစ်နှစ်ကြာကြာနှစ်နှစ်ကျော်ကြာတလောက်အောင်မြင်အောင်လုံနိုင်တာနောက်ပြီးတော့ကလေးတွေကိုလည်းဟိုဒီလူငယ်တွေလည်းစကားပြောလို့ရှိရင်အရန် smart ဖြစ်တယ်သူတို့အရန် smart ဖြစ်တယ်သူတို့နည်းနည်းလေးပြောလိုက်လို့ရှိရင်သူတို့တကယ်သိတယ်เนาะသူတို့ကလည်းနောက်အမြင်လဲကျယ်တယ်အမြင်လဲကျယ်တယ်သူတို့တွေကအဲ့ဒီဒီမိုကရေစီကိုအရန်လိုလာတယ်ဆိုတော့အဲ့ဒီဥစ္စာကိုသူတို့ပြန်ပြီးတော့ကူညီပြီးတော့လုပ်တာဒါကဒီ NDA ရဲ့အဓိကရည်ရွယ်ချက်ပဲလို့ပြောလို့ရတယ
်။မအီတန့်စင်တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါလေရှင်။အခုတော့အပတ်စဉ်စီးပွားရေးအစီအစဉ်ကိုထုတ်လွှင့်ပါမယ်။ဥရောပတမကအထဲမှာဆေးလိတောက်သုံးမှုနှုန်းအ ਨੇ ဆုံးဖြစ်တဲ့ဆွေဒင်နိုင်ငံဟာဆေးလိကင်းရှင်းနိုင်ငံဖြစ်ကြီးညာဖို့နှီးဆက်လာနေပါပြီ။နားဆင်ပါရှင်။ဆွေဒင်နိုင်ငံရဲ့လေဟာပြင်အဖျော်ယမကဆိုင်တွင်နဲ့စားတောက်ဆိုင်တွေထဲမှာဆေးလိမ်နံကင်းပြီးလေးလူထဲမှာနွေရာသီရဲ့ရင်နှံ့ရနေပါတယ်။ဒါပေမဲ့သိပ်မွေတဲ့လမ်းမပေါ်မှာတော့စတော့ခုံမျိုးခံတဦးကမိနစ်ပိုင်းပဲချပီးနောက်ထပ်ဆေးလိမ်တလိပ်ကိုမိညီပါတယ်။သူကတော့တဦးတည်းသူ့ဖုံးကိုချိနေပြီးသူရက်တင်ပြီဆိုတာကိုလည်းကောင်းကောင်းနားလည်ထားပါတယ်။ဆေးလိမ်သမားဖောလ်မွန်ဂျာကအခုလိုပြောပါတယ
်။ So how's it feel? It's
ဘယ်လိုခံစားရလဲဆိုတော့ဒါကဆေးဆွဲနေတာဖြစ်ပြီးတစ်ချိန်ချိန်မှာဖြတ်ပစ်ဖို့ရည်ရွယ်ထားပါတယ်ဒီနေ့မဟုတ်ရင်တော့မနှက်ပြန်ပါဗျာ
လူဦးရေ 10.5 သန်းရှိတဲ့ဆွေဒင်မှာဆေးလိမ်မိညင်နေတဲ့မြေကွင်းကပို့ပြီးတော့တွေ့ရနည်းလာနေပါတယ်ကားဂိတ်တွေမြေထားဇင်းကြံတွေဆေးရုံတွေနဲ့အများပြည်သူဆိုင်ရာအဆောက်အုံတွေရဲ့အဝင်ဂိတ်အပြင်ဘက်မှာဆေးလိမ်တောက်သုံးမှုကိုတားမြစ်ထားတာပါဥရောပဒေသအများစုဤတို့အဖျော်ယမကဆိုင်တွင်နဲ့စားတောက်ဆန်တွေထဲမှာဆေးလိတောက်ခွင့်ပိတ်ပင်ထားပါတယ်။ဒ
ဒါပေမဲ့2019ခုနှစ်ကတည်းကစလို့ဆွီဒင်ကစိုင်းအပြင်ဘက်ထိုင်းကုန်းတွေမှာပါဆေးလီမတောက်ရတမ်းမြစ်ထားတာပါ။ဥရောပတမကမှာဆေးလီတောက်သုံးမှုနှုန်းအ ਨੇ ဆုံးဖြစ်တဲ့ဆွီဒင်နိုင်ငံကနေ့စဉ်ဆေးလီတောက်သူဟာစုစုပေါင်းလူဦးရေရဲ့900ခန့်နှုန်းအောက်ရောင်းနေတဲ့နိုင်ငံအဖြစ်ဆေးလီကင်းရှင်းနိုင်ငံအဖြစ်ကြီးညာနိုင်ဖို့နှိစက်လာနေပါပြီ။ဆွီဒင်နိုင်ငံမှာအသက်15နှစ်အထက်နေ့စဉ်ဆေးလီတောက်သူက2019ခုနှစ်မှာ 6.400 ဂိုင်နှုန်းသာရှိပြီးဒါဆိုရင်ပြင်းပြဆေးလိတောက်သုံးမှု 18.500 ဂိုင်နှုန်းရှိတဲ့အဖွဲ့ဝင်28နိုင်ငံပါဥရောပသမဂ္ဂထဲမှာအနေဆုံးဖြစ်ကြောင်း Eurostat စရင်အင်အေဂျင်စီကဖော်ပြပါတယ်။နေ့လယ်စာစားဖို့ထွက်လာတဲ့ Stockholm မြို့ကန် Andri Modic ကတော့
No I do not
ကျွန်တော်ဆေးလိမတောက်ပါဘူး။ဘာကြောင့်လဲတော့မသိဘူး။ကျွန်တော်ဘယ်တော့မှမတောက်ခဲ့ပါဘူး
။ Stockholm မြို့ကန်Karina Estro san ga le
we like your help
tomorrow ga jamma yin ne nyin nyu aw ni lo ja ba da chaung lo tin ba de sele nan ko ma chai ba aw ko khana ko ko le thain tha chin ba de so ro jamma ga ro sait mo wan za ba aw
sirin pi tu a mya pya ga ro jamma de lu nin mu pon san ko hnit tet cha ba de myu de ga ani ga tit do de ma pye ni cha tu re jamma yi tri ne ni cha tu re ko twet myin ni ya ba de ကျွမ်းကျင်သူအများစုကတော့ဆဲစုနေတဲ့ချီဆေးလိပ်ဆန့်ကျင်ရေလှုပ်ရှားမှုတွေနဲ့ဥပဒေချမှတ်တာတွေကိုချီးကျူးကြပါတယ်။စတော့ခ ோம் မြို့ကစီစီလီယာကတော
့ You can't smoke in the street.
လမ်းပေါ်မှာဆက်လိပ်မတော့ရအောင်။ဟိုမှာဒီဟာဆက်လိပ်မတော့ရအောင်။နေရာတိုင်းအလုံးနီးပါးမှာတားမြစ်ထားတာကြောင့်တစ်ခါတလေဆက်လိပ်သမားတွေအတွက်စိတ်မကောင်းဖြစ်မိပါတယ်
။ဒါပေမဲ့မိကိုမထွက်တဲ့ဆေးရွက်ကြီးထုတ်ကုန် snack တွေပြန့်နှံ့နေတာကိုတော့ကျွမ်းကျင်သူတချို့ကထောက်ပြကြပါတယ်။ဆေးလေအစားထိုးသုံးတဲ့ဒီဆေးရွက်ကြီးထုတ်ကုန်တွေကိုဥရောပတမကမှာတမ်းမြစ်ထားပေမဲ့ဆွီဒင်မှာတော့ရောင်းချနေပါတယ်။ဆေးရွက်ကြီးအစိုးအိတ်လေးတွေကိုအပေါ်နှုတ်ခမ်းအောင်မှာထားပြီးတော့သုံးဆွဲကြတာပါ။ဆွီဒင်တွေကစနက်ကိုအလွန်နှစ်သက်ချပြီး1995ခုနှစ် EU အဖွဲ့တဲကိုဝင်ရောက်လာချိန်မှာမိကိုမဲ့ဆေးလေတမ်းမြစ်မှုကိုချွင်းချက်ထားပေးဖို့တောင်းဆိုခဲ့ကြတာပါ။ဆေးရွက်ကြီးထုတ်ကုန်တွေကိုထုတ်လုပ်ရောင်းချတဲ့ Swedish Match ကတော့Snack ဟာဆွီဒင်ရဲ့အမှတ်တင်ကိတ္တတစ်ခုဖြစ်တယ်လို့ပြောပါတယ်။ကုမ္ပဏီပြောခွင့်ရ Patrick Hiddelsen ကအခုလို့ပြောပါတယ
်။ we put the little piece of
အဲ့ဒီလေးတဲကိုဆွေးရချင်းနည်းနည်းထည့်ပြီးအပေါ်နှခမ်းအောင်မှာထားပါတယ်။အဲ့လိုသုံးရတာပါ
။ပြီးခဲ့တဲ့ဆယ်နှစ်တာအတွင်း snack နဲ့ nicotine အထုပ်လေးတွေကိုသုံးဆွဲသူက 17.2 ရာဂိုင်နှုန်းကနေ 13.9 ရာဂိုင်နှုန်းကိုတိုးလာခဲ့ပါတယ်။Patrick Hiddelsen ကအခုလိုဆက်ပြီးပြောပါတယ
် encourage the industry and
give ထိကိုက်မှုနည်းတဲ့ထိကိုက်မှုမရှိတဲ့အစားထိုးထုတ်ကုန်တွေမင်းကြီးစရာမလိုတဲ့ထုတ်ကုန်တွေပိုးပြီးဖွံ့ဖြိုးလာရတဲ့ဘူဝါဒချမှတ်ဆောင်ရွက်သူတွေအနေနဲ့အပေးဆောင်ရွက်သင့်တယ်လို့ထင်ပါတယ
်ဆွီဒင်ကစနက်ထုတ်လုပ်သူတွေကတော့သူတို့ထုတ်ကုန်တွေကဆေးလေတောက်သုံးမှုနဲ့ရှင်ရင်ထိကိုက်မှုနည်းတယ်လို့ပြောဆိုနေတာဖြစ်ပြီးနိုင်ငံမှာဆေးလိပ်တောက်သုံးမှုကျဆင်းလာရတဲ့အကြောင်းရင်းအဖြစ်လဲအမှုန့်တင်ကြပါတယ်။ဒါပေမဲ့လည်းဆွီဒင်ကျန်းမာရေးဆိုင်ရာအာဏာပိုင်တွေကတော့ဆေးလိပ်တောက်သူတွေစနက်ကိုပြောင်းသုံးရေးအကြံပေးဖို့တွန့်ဆုံနေကြပါတယ်။စတော့ခေါင်းတက္ကသိုလ်ကကတိကသုတေသနမှုတိုဘီမာရီနာရှိုးဘတ်ကတော့
We have the laws and the policies
ကျမတို့မှာဥပဒေတွေနဲ့မူဝါဒတွေရှိပါတယ်။ဆေးလိပ်တောက်သူတွေကိုဒါဟာလူမှုအသံဝိုင်းကလက်မခံမှုဆိုတာကိုပြသတာဖြစ်ပါတယ်။
snap ဟာလည်းအန်တီရရှိတယ်လို့ရှိုးဘတ်ကပြောပါတယ် snap နဲ့ဆက်ဆက်ပြီးနှလုံးရောဂါသွေးကြိုစီးကြိုနဲ့ကိုယ်ဝင်ဆောင်စဉ်လက်မစီပဲကလေးမွေးဖွားမှုတို့ပိုပြီးဖြစ်နိုင်ခြင်းများတယ်ဆိုတာကိုလေ့လာချက်တချို့ကဖော်ပြပါတယ်ဒါပေမဲ့လည်းဆေးလိပ်တောက်သုံးမှုအစားထိခိုက်မှုပိုနှဲအောင်အစားထိုးရေးရည်ရွယ်တဲ့ပုံစံမျိုးကိုတော့သူမကလက်ခံပါတယ်
In order to keep people
သေဆုံးမှုဆေးရွက်ကြီးနဲ့ဆက်ဆက်တဲ့ကျန်းမာရေးပြဿနာတွေတိုးများလာစေတဲ့ဆေးလိပ်တောက်တာကိုလူတွေရှောင်ရှားစေရတဲ့ထိခိုက်မှုနည်းတဲ့အစားအသောက်တစ်ခုပေးသင့်ပါတယ်
။ဆွီဒင်မှာဆေးလိပ်တောက်မှုနှုန်းရောကျလာမှုဟာဆိုရင်ဆေးလိပ်ထိန်းချုပ်ရေးအရေးယူဆောင်ရွက်ချက်တွေကြောင့်ဖြစ်တယ်လို့ WHO ကပြောပါတယ်။ဒါပေမဲ့လည်းစနက်နဲ့တခြားသောထုတ်ကုန်တွေပါထည့်သွင်းလိုက်မယ်ဆိုရင်တော့ဆွီဒင်မှာဆေးရွက်ကြီးသုံးသူကအရွယ်ရောက်ပြီးလူထုရဲ့20ရာခိုင်နှုန်းကျော်ရှိပြီးကမ္ဘာပြင်းမြနှုံနဲ့အလားတူရှိနေတယ်လို့လဲ WHO ကအမှတ်ချက်ပေးပါတယ်။ကျန်းမာရေးထိခိုက်စေနိုင်တဲ့ထုတ်ကုန်တစ်ခုကနေတခြားတစ်ခုကိုပြောင်းသုံးတာကဖြေရှင်းချက်မဟုတ်ဘူးလို့လဲကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကပြောပို့တဲ့စာထဲမှာပြောဆိုထားပါတယ်ရှင်။
တော်တရှင်များရှင်အမေရိကန်ချင်းဆိုင်ပညာရေးပရဟိတအဖွဲ့တစ်ခုကအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဂျန်ဖိုင်ခရိုင်ဒဲကဒုက္ခသည်စခန်းတစ်ခုမှာမြန်မာနိုင်ငံကကလေးငယ်တွေအတွက်ကျောင်းပွင့်ထားပါတယ်ဒီအကြောင်း Hope for Tomorrow အဖွဲ့တည်ထောင်သူ Justin Tan ကိုမတ်စုမြတ်မွန်ကမေးမြန်းပြီးလူမှုရှုခင်းအစီအစဉ်မှာတင်ပြထားပါတယ်ရှင်
မြန်မာနိုင်ငံဘက်ကနေထွက်ပြေးလာသူတွေခိုးလုံနေကြတဲ့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်တဲကဒုက္ခသည်စခန်းတစ်ခုမှာအမေရိကန်အခြေစိုက်ပညာရေးပရဟိတအဖွဲ့ဖြစ်တဲ့ Hope for Tomorrow ကမူလရန်ကြောင်းတစ်ခုဖွင့်ထားပါတယ်။ချမ်ဖိုက်ခရိုင်ဇိုသေးကျေးရွာရဲ့မှာမူဂျိုကနေပြီးတော့မှ9ရက်ထိပညာသင်ကြားပေးနေတဲ့အကြောင်းဖြစ်ပါတယ်။အဲဒါကြောင့်ဒီကျောင်းဖြစ်လာဖို့အတွက်ဘလောက်ကြိုးစားခဲ့ရသလဲဘလို့ဘာသာရပ်တွေကိုသင်ကြားပေးနေတယ်လဲဆိုတာကို Hope for Tomorrow ကိုတည်ထောင်သူ Justin Tan ကိုမေးကြည့်ထားပါတယ်။
လုံခဲ့တဲ့တနှစ်တုန်းကကျွန်တော်အဲ့ဒီအာမီဇိုရမ်ပြည်နယ်ကိုကျွန်တော်သွားခဲ့တယ်အဲ့ဒီသွားတဲ့ချိန်မှာအာအစပြတ်မှဆက်ဆိုရဲဟာကမ့်တနေရာမှာသူတို့အာလိုးရ200ကျော်ရှိတယ်အာမြန်မာပြည်နေစစ်ပီးရှောင်းနေပေါ့နော်200ကျော်ရှိတယ်အဲ့ဒီချဲမှာကလေးလုံငယ်တွေက50ကျော်ရှိတယ်ဆိုတော့အဲ့ဒီနေမှာကျွန်တော်သွားရောက်တဲ့ချိန်မှာအာပါကင်တရားဝကျွန်တော်ပြောရပေါ့နော်ตัวตู้เยตะเมียคู่สุโลษิเนาะคุณนิดจ่อนี่มั้ยดังแม้ไอ้คุณนิดอ่าตะเมียเลยอ่ะกาจิกะอควยแล้วมาผัดตับบู1 2 3แล้วมามาเข้าตับบู ABC แล้วมามาผัดตับบู่บ่เนาะแต่จังตัวอย่างสึกปูได้อาจารย์ก็จนเอาเปล่าเลยสอจนมีเลยอ๋อดีปีไหนมาตรุจ้องตะขึ้นชื่อได้มะล่ะดีอซูยานี่บ่เนาะจ้องตะขึ้นปีได้มะล่ะหลุมีได้เฉยมาตรุอ่ะတက်ခွန်းတော့ရှိတယ်သူတို့အရာမြို့နဲ့ဝေးနေတဲ့ခါကျတော့ transportation မရှိတော့ကြောင်းမတက်နိုင်ဘူး3နှစ်နေပါရှိနေပြီ covid နဲ့ပေါင်းလို့ရှင်လို့ကျွန်တော်ပြောရပေါ့เนาะ so at that moment I don't know how to feel you know ကျွန်တော် US မှာစာရောက်တဲ့ချိန်မှာလည်းအရန်ဒုက္ခတွေရှိအကြီးကြီးမားမားကြုံခဲ့တယ်လीเนาะဆိုတော့အပြစ်မဲ့ကလေးတွေသူတို့ရဲ့အမားတကူမှမပါဘဲနဲ့သူရွေးချယ်တဲ့လားမဟုတ်ဘဲနဲ့ပေါ့เนาะဒီလိုမျိုးပညာရေးမတင်ရပဲနဲ့သူများနိုင်ငံမှာနေတဲ့အရာကိုကျွန်တော်တွားတွေ့တဲ့ချိန်မှာ it broke my heart အရာနို sick ထိခိုက်တယ်ပေါ့နော်အဲ့တော့ကြောင့်ကျွန်တော်ဒီကိုပြန်လာပြီးတော့ကျွန်တော်တို့ယုံကနေပေါ့နော်ကျွန်တော်တို့ကြောင်းဖွင့်နိုင်ဖို့အကြိုးစားတယ်နေလာနေရှာတယ်အဲ့ဒီချိန်မှာကျွန်တော်တို့ဒီကယ်လီဖိုးနီးယားမှာရှိတဲ့ကျွန်တော်အမအရင်နဲ့အကိုရင်းလို့ချီရတဲ့ဘူဒေါ်နင်းသန်းခင်လော့နဲ့ဘီလင်ဒါချင်တို့မိသားစုကျွန်တော်ဖုန်းလမ်းဆက်တယ်ပေါ့နော်ကျွန်တော်တို့ကြောင်းဖွင့်မှရတော့မယ်ဒီကလေးတွေက3နှစ်ရှိတော့မယ်ကြောင်းမှတက်နိုင်တာပေါ့နော်အဲ့တော့ကြောင်းကျွန်တော်တို့ယုံကနေလိုအပ်သမျှအကုန်လုံးစီစဉ်မယ်ဒါပေမဲ့ပတ်စံထုတ်ပေးပါလို့ကျွန်တော်တို့အကုန်မြန်လန်းတောင်းတယ်အဲ့ခါမှာတို့ကပတ်စံထုတ်ပေးပြီးတော့ဒီနှစ်2020 3 April လနေ့အခုကြောင်းစတက်ပါပြီတို့ကြောင်းမတက်တာ3နှစ်ရှိပြီဒါပေမဲ့ဒီနှစ်ဆိုလို့ရှိရင်တော့ပထမအောင်ဆုံးတို့ကြောင်းပြန်တက်တာဖြစ်ပါတယ်မိဘတွေလည်းမျက်ရည်တွေကျပြီးတော့ပေါ့နော်ဘယ်လိုပြောမလဲအရန် PT1 တာဖြစ်နေတဲ့ဟာကိုကျွန်တော်တို့တွေ့ခဲ့ရပါတယ်ဇောက်တဲ့ရွာမှာကျွန်တော်တို့မြန်မာပြကလေးလေးတွေတက်ကြောင်းဖွင့်နိုင်ပါပြီလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ပြောမယ်ဆိုရင်ဒါမြန်မာနိုင်ငံဘက်ကနေရောက်လာတဲ့ဒီဒုက္ခသည်တွေရှိတဲ့အိန္ဒိယမှာဒီကြောင်းဖွင့်ရတာကိုဆိုတော့အိန္ဒိယဘက်မှာရောဒီကြောင်းဖြစ်လာဖို့အတွက်ဘယ်လောက်ကြိုးစားခဲ့ရလဲရှင
်အဓိကတော့ curriculum ပေါ့နော်ကျွန်တော်တို့စာတင်မဲ့ဘာသာရပ်တွေတော့နည်းနည်းအခက်အခဲရှိရပါဆိုတော့ကျွန်တော်တို့တင်ပေးချင်တဲ့ဟာနဲ့သူတို့တင်ဖို့လိုတဲ့ requirement တွေကနည်းနည်းအခက်အခဲကြုံတဲ့အချိန်ရှိရပေါ့နော်။ဘာလို့ဆိုတော့သူကအိန္ဒိယနိုင်ငံမှာကျွန်တော်တို့ကချင်းစာလဲသင်ချင်တယ်မြန်မာစာလဲထည့်ချင်တယ်ပေါ့နော်။အဲ့ဒါတော့နည်းနည်းအခက်အခဲတော့ရှိတယ်ဒါပေမဲ့ကျွန်တော်တော့တွေ့တဲ့အချိန်မှာကလေးတွေတွတ်တော့ကိစ္စမရှိဘူး။ဥပမာလိုလဲနားလဲတယ်။ချင်းလိုလဲနားလဲတယ်။မီဇိုလိုရဲ့အိန္ဒိယဟင်ဒီဒီလေရောပြီးတော့ပေါ့နော်တင်ကြနည်းနည်းတော့သူတို့ဥနောက်တော့ရှုပ်မယ်ပေါ့နော်ဒါပေမဲ့ကလေးတွေဆိုတော့စင်ပြီးပါတယ်တကယ်အကြောင်းပုံမှန်လို့လုပ်တဲ့ခါကျတော့နည်းနည်းတော့အခက်အခဲရှိတယ်ဒါပေမဲ့အားလုံးစူးစမ်းကြတဲ့ဆရာဆရာမတွေလည်း they work double and working really hard ဆိုတော့အရင်စင်ပြီးပါတယ်ဟုတ်ကဲ့
နောက်အခုလက်ရှိကဒီကျောင်းမှာမူဂျိုကနေပြီးတော့မှ9ရက်အထိသင်ပေးနေတယ်ပေါ့လေဆိုတော့အဓိကသင်ပေးနေတဲ့ curriculum ဆောပြောတဲ့ curriculum တင်ရိုးကကြတော့ရောဒီအိန္ဒိယနိုင်ငံရဲ့တင်ရိုးကိုအဓိကအခြေခံပြီးတော့သင်ပေးနေတာပါလားရှင
်။အဓိကတော့ကျွန်တော်တို့ဟုတ်တယ်အဲ့ဒါတော့သူတို့ပြည်နယ်က requirement ဆိုတော့အိန္ဒိယ curriculum တုံးနေဒါပေမဲ့အဲ့ဒီအပြင်ကျွန်တော်တို့မြန်မာစာထည့်တယ် ကလေးတွေတော့မြန်မာစာထည့်တယ်ပြီးချင်းပါတာလည်းထည့်တယ်ပြီးလို့ရှိရင် DRUS မှာကျွန်တော်တို့အသုံးပြုတဲ့တခြား extra curriculum လေးတွေပေါ့နော်တို့ရဲ့စိတ်ပိုင်းဆိုင်ရာဖွံ့ဖြိုးဖို့ရအတွက်အာမြန်မာပြည်မှာတိတ်မသုံးသေးတဲ့ဟာအိန္ဒိယမှာတိတ်မသုံးပြီးသေးတဲ့ဟာတွေကိုထည့်ပြီးတော့ပေါ့နော်အကောင်းဆုံးအာဘာသာရဲ့အာဖြစ်အောင်ကျွန်တော်တို့ကြိုးစားပြီးတယ်တို့နေတဲ့နေရာကတော့အာဒုက္ခသစ္စာမှာဖြစ်တယ်ဒါပေမဲ့ကျွန်တော်တို့ပင်ညာရေးနဲ့ပတ်သက်လာပြီးဆိုလို့ရှင်ပါနဲ့မှအာဘယ်လိုမျိုးအတားအဆီးမရှိဘူးပေါ့နော်အဲ့တကြောင်တို့အကောင်းဆုံးအခွင့်အရေးပေးချင်လို့ဒီအိန္ဒိယပေဒါကာရီကူလမ် US ပေဒါကာရီကူလမ်နဲ့မြန်မာစာလေးတွေထည့်ပြီးတော့သင်ပေးပါတယ်ခင်ဗျာ
ဒီအခုလက်ရှိမှာရောဒီကျောင်းမှာသင်ပေးနေတဲ့ကျောင်းသူကျောင်းသားဘယ်နှယောက်ရှိပါလဲရှင့်
ဆိုတော့အခုလောလောဆယ်မှာကျွန်တော်တို့ကျောင်းသားကျောင်းသူတွေက53ယောက်ရှိရပေါ့နော်ပြီးလို့ရှင့်ဆရာဆရာမတွေက9ယောက်10ယောက်ဆိုတဲ့ခါကျတော့အာကျွန်တော်တို့ကလေး100ထီတော့ကျွန်တော်တို့အာ accept လို့ရတယ်ဒါပေမဲ့လောလောဆယ်တော့အဲ့ဒီနေရာမှာရှိတဲ့ကလေးတွေအားလုံးကအာဘယ်လိုပြောမလဲ53ယောက်ရှိရဲ့ဆိုတော့အလုံးကတက်လို့ရတယ်ပေါ့နော်ဒါပေမဲ့အာတနေ့တည်း4နှစ်အကြာတော့ပေါ့နော်သူတို့နာဇရီမှာထားပြီးတော့တကယ်ကျောင်းမှာမထားသေးဘူးပေါ့
ဒီရင်ပြောရမယ်ဆိုရင်ပေါ့နော်ဒီအိန္ဒိယနိုင်ငံမှာကဒီမြန်မာနိုင်ငံဘက်ကရောက်လာတဲ့ဒုက္ခတွေကိုအထူးကဂူကြီးပေးနေတာကဒီဖယ်ရယ်အစိုးရထက်ကိုပြည်နယ်အစိုးရကဂူကြီးပေးနေတာပေါ့လေဆိုတော့အခုဆိုလဲမီဇိုရမ်ပြည်နယ်အစိုးရကအထူးကဂူကြီးပေးနေတာဖြစ်တဲ့အခါကျတော့အခုလိုမျိုးဒီမီဇိုရမ်ပြည်နယ်ထဲမှာဒုက္ခတွေအကိုအတွက်ကိုတင်ပြီးပေးတဲ့အကြောင်းဖွင့်တဲ့အတွက်ကိုရောဒီပြည်နယ်အစိုးရရဲ့ထောက်ပံ့မှုဘယ်လောက်ရပါလဲရှင့
်အဓိကဖြစ်ပေါ့နော်အဲ့ဒီချမ်ဖိုင်ဒစ်စထရစ်ရဲ့ပေါ့နော်အာခရိုင်မိုးလို့ပြောမလားပမာလို့ဆိုလို့ရှင့်ရဲ့အာဆိုတော့ DC ပေါ့နော်အဲသူ DC ရဲ့ပြီးလို့ရှင့် YMA ဆိုတဲ့အဖွဲ့အစည်းအကြီးကြီးပေါ့နော် Young Mizoram Association အဲ့ဒါသူတို့ ਨੇ ပေါင်းပြီးတော့ပေါ့နော်ကျွန်တော်တို့အကြောင်းဖွင့်တာဖြစ်တယ်သူတို့ကနေအလို့လူလီတေးမရှိအောင်ပေါ့နော်အပက်ပက်နေကျွန်တော်တို့ကိုငေပြီးတော့ကြောင်းကိုလုတ်ပေးတာဖြစ်ပါတယ်ခင်ဗျအ
ဲဒီကြောင်းလည်းပတ်တဲ့ဈေးကကြတော့ရောအဘသူကအကုန်ခံပါလဲရှင
်အကယ်လီဖိုးနီးယားကျွန်တော်အကူနဲ့မှာပေါ့နော်အာဘီလင်ဒါနဲ့အာဘူဒော့တင်ထန်ဒိုနီအကုန်လုံးစပွန်ဆာလုတ်ပေးတယ်အာစကူးယူနီဖောင်းမှာအစဖနတ်ဘာဘောင်းဘီအင်ဂျီဗီလိုရှင်လွယ်အိတ်စာအုပ်တွေအကုန်လုံးဝါလကားနဲ့ကျွန်တော်တို့အာပေးပါတယ်
American ပြည်တော်စု Indianapolis မြို့က Hope for Tomorrow ပညာရေးပရဟိတအဖွဲ့ကိုတည်ထောင်သူ Justin Khan ဖြစ်ပါတယ်ရှင်။မြန်မာနိုင်ငံထဲမှာအခြေအနေမတည်ငြိမ်လို့ပညာကောင်းကောင်းမသင်နိုင်တဲ့ကလေးငယ်တွေနေရာအနှံ့မှာရှိနေတာမို့တနေ့ကျရင်မြန်မာနိုင်ငံမှာလည်းအခုလိုကျောင်းမျိုးတွေကိုဖွင့်နိုင်ဖို့အတွက်သူကမျှော်လင့်ထားပါတယ်ရှင်။ကျွန်မအစိုးရမှာ
တောတာရှင်များရှင်အခုတော့အပတ်စဉ်တက်တက်ရောင်သတင်းလှအစီအစဉ်ကိုနားဆင်ချက်ရမှာပါ American Pop အဆိုတော် Taylor Swift ရဲ့ Eras ဖြောပြပွဲမှာဝတ်သားတဲ့ဝတ်စုံတွေကို American ရှေ့ချန်နယူးယောက်မြို့ကအနုပညာနဲ့ဒီဇိုင်းပြတိုင်မှာပြသထားပါတယ်ဒီလိုထင်ပေါ်ကြော်ကြားသူတွေနဲ့အနုပညာလောကသတင်းတွေကိုနားဆင်ကြပါရှင်
ကမ္ဘာ့ကြောင့် American Pop ဆိုတော့ Taylor Swift ရဲ့ Eras ဖြိုပြေခီးစဉ်မှာပွဲတိုင်းကိုပြည့်သက်တွေအထူးအားပေးခြင်းနဲ့မှုရခဲ့ပြီးတော့စံချိန်သစ်တွေလည်းတင်နိုင်ခဲ့တာပါ။ COVID ကမ္ဘာကူးစက်ကကြီးကျော်လွန်သွားတဲ့အထိမ်းအမှတ်လည်းဖြစ်တယ်လို့သူ့ရဲ့အမှုပညာဆွမ်းဆောင်မှုတွေအတွက်နောက်ထပ်အောင်မြင်မှုမှတ်တိုင်ဆိုက်ထူနိုင်တာလည်းဖြစ်ပါတယ်။သူ့ရဲ့ဖြိုပြေပွဲလက်မှတ်ရဖို့လက်မှတ်ကလည်းတော်တော်ခက်ခဲခဲခဲဝယ်ယူရပြီးတော့ online လက်မှတ်ရောင်းတဲ့ကုမ္ပဏီပြဿနာတော်တော်တက်ခဲ့ရပါတယ်။လက်မှတ်မရလို့ဖြိုပြေပွဲမကြည့်လိုက်ရသူတွေကတော့မကြည်ပွဲဖြစ်နေဒီ Eras ဖြောပြပွဲမှာ Taylor Swift ဝတ်သွားတဲ့ဝတ်စုံတွေကို American အရှေ့ကျန် New York မြို့က Museum of Arts and Design အနုပညာနဲ့ဒီဇိုင်းပြလိုက်မှာပြသထားတာတွေ့ချင်နိုင်ပါတယ်။ပြကန်းနာမည်က Taylor Swift Storyteller ပုံပြောသူ Taylor Swift ဖြစ်ပြီးသူ့ရဲ့တချင်းဗီဒီယိုတွေဖြောပြရေးခီးတွေစူပေးဝဲအခမ်းအနားဖြောပြပွဲတွေမှာဝတ်ခဲ့တဲ့ဝတ်စုံတွေကိုတွေ့ရပါမယ်။ Red Door ဖြောပြပွဲခီးစဉ်မှာဝတ်ခဲ့တဲ့ခေါဝင်ကအစဘီဂျူဝယ်တချင်းဗီဒီယိုတွေမှာပါတဲ့ Key to the Castle ရဲရိုက်ကြီးကိုဖွင့်တဲ့တော်ကြီးအစုံပြသထားတယ်။
So there are about 50 objects in this exhibition. 30 of them are costumes. The costume
ပြကန်းမှာပစ္စည်းအမျိုး90လောက်ပြထားပါတယ်။ဝတ်စားကအထည်30ပါ။ Taylor Swift concept မှာပါတဲ့အချိန်ကာလအပိုင်းအခြားမျိုးစုံကိုဖော်ညွှန်းတဲ့ဝတ်စုံတွေပါ။ဒါကြောင့်လည်းသူကခေတ်ကာလလို့နာမည်တက်ထားတာ
ပါ။ပြရိုက်ရဲ့ညွှန်ကြားရေးမှူး Tim Rogers ပြောသွားတာပါ။Taylor Swift ဟာသူ့ရဲ့တချင်းစာသားတွေကနေအတိတ်တွေကိုပြောပြနေသလိုပဲအဝတ်အစားအစဉ်တစားတွေဇက်ဝင်ပစ္စည်းတွေကိုတုံးပြီးတော့ဘလိုမျိုးသူပြခြင်းနဲ့သူပြောခြင်းနဲ့ဇလန်းကိုပုံဖော်သွားလဲဇက်ဆောင်ဘလိုခင်းပြသွားလဲဆိုတာသိရအောင်လို့ ဒီပြကန်းကိုကျင်းပပေးတာဖြစ်တယ်လို့ပြရတဲ့ညွှန်ကြားရေးမှူး Tim Rogers ကပဲပြောပါတယ
် One of the things we want people to take away from this show is how somebody like Taylor Swift is
ဒီပြကန်းကိုလေ့ကြည့်ကြတဲ့သူတွေကိုပြလိုက်ချင်တာကတော့ Taylor Swift ကဇလန်းတပုတ်တိဆောက်ဖို့ကိုအဝတ်အစားတွေဇာတ်ဝင်ပစ္စည်းတွေကိုတချင်းစာသားတွေသဘောပြုံးနေဘလို့သုံးထားလဲဆိုတာပါပဲဇလန်းကိုပြောပြနေတာပါဇလန်းကိုနားလည်ဖို့ကဒီပစ္စည်းတွေကအဓိကကျတဲ့နေရာမှာပါပါတယ
် Taylor Swift Storyteller ပြကန်းကိုတော့ New York နဲ့ကဲ့ရဲ့ New Jersey မြို့က MetLife အားကစားရုံမှာ Taylor Swift ရဲ့သုံးရဖြိုပြပွဲမဆောက်ခင်ဖွင့်လှစ်ခဲ့တာပါသူတီးဆိုခဲ့တဲ့တချင်းတွေရဲ့ဂီတမျိုးစားတွေဆယ်စုနှစ်ကျော်ကြာလာပြီဖြစ်တဲ့သူရဲ့အနုပညာအလုပ်တွေကိုလည်းပြလိုက်လာတဲ့သူတွေအတွေ့ရပါတယ်2010မှာထွက်တဲ့ Street Now Day တပြားတွေကတချင်းတွေတီးဆိုတော့တိခတ်ခဲ့တဲ့ Crystal Ray စီထားတဲ့ဂီတ Reputation Stadium တော်ဖြောပြေးခီးစင်မှာဝတ်တဲ့ခေါင်းဆောင်ကိုကျဲအင်းကြီး2020မှာ Folklore Day တပြားထွက်တော့ဓာတ်ပုံဝေးကြိုက်တဲ့ဒီဆက်တို့လည်းပြသတဲ့အထက်မှာပါပါတယ်။အားလုံးနဲ့မှာအသားပေးပြထားတာကတော့2021ကထွက်တဲ့ I Bet You Think About Me တခြင်းဗီဒီယိုမှာ Taylor Swift ဝတ်တဲ့အနီရောင်သူတို့သမီးဝတ်ဆုံးဖြစ်ပါတယ်။
In another area, you can see the red wedding dress that she wore. This is an incredible dress.
နောက်တနေရာမှာအနီရောင်သူတို့သမီးဝတ်ဆုံးကိုတွေ့နိုင်ပါတယ်။တိတ်လှပါတယ်။သူတွေကတိတ်ကြိုက်ကြပါတယ်။ဒီဝတ်ဆုံးဆိုလို့ရှိရင်တူလာဆွတ်နဲ့တွဲပြီးတော့တိကြပါတယ်
။အင်းစီဘဲအနေနဲ့ဒီဇိုင်းအဆင်ထားတဲ့အနီရဲရဲဝတ်ဆုံးကိုနမကျော်ဖက်ရှင်ဒီဇိုင်းဖန်တီးတဲ့ Nico and Flasha Kador Fashion တိုက်ကဖန်တီးပေးပါတယ်။အဲ့ဒီချက်မှာအဲ့အနီရောင်ဝတ်ဆုံးကလူတိုင်းရဲ့ငေးလောင်လာတဲ့ဝတ်ဆုံးဖြစ်တယ်လို့တချင်းတွေကစာသားတွေရတော့မင်္ဂလာပွဲကိုပါရက်တန့်သွားစီခဲ့တဲ့ဝတ်ဆုံးဖြစ်အောင်ရည်ရွယ်တာဖြစ်ပါတယ်။စက်တင်ဘာ4ရက်နေ့အထိပြသထားမယ့်ပြကံမှာသူ့ရဲ့တချင်းဗီဒီယိုတွေနောက်ပြီးတော့သူ့ရဲ့7 minutes စာတေးသရုပ်ဖော်ဇလန်းတို့တို့ကိုလည်း slide ထိုးပြထားပါသေး။သူ့တချင်းဆက်ထားတဲ့လက်ရည်မူခြင်းစာရွက်အပိုင်းအစကိုပုံကြီးချိန်ပြီးတော့နေရံပေါ်တင်ထားပေးတာပါ
။ Well, she's a visual storyteller. Everything she does feels so like it feels very intentional. She's always
telling you. သူကအမြင်အရုံနဲ့အမှုပညာကိုဖော်ပြတတ်တဲ့သူပါ။သူ့လုံသမားကတင်မနကရည်ရွယ်ပြီးတော့သူပြောချင်တာကိုပုံဖော်လောက်တာကြီးပါပဲ။သူကစာသားသမျိုးတည်းနဲ့ပြောတာမျိုးမဟုတ်ပဲသူ့ဖို့စားတဲ့ပုံသူ့ပြင်ဆင်ထားတဲ့ပုံနဲ့လည်းဖော်ကျူးပါတယ်ဗီဒီယိုတွေထဲမှာလည်းမဟုတ်ပါဘူးဆင်မြင့်ဖျော်ဖြေပွဲတွေမှာလည်းဒီလိုပါပဲဒါကြောင့်ဒီဖို့စုံလေးကိုအနီးကပ်ကြည့်လို့ရတာအယံမိုက်ပါတယ
်ဟုတ်ပါတယ်သူ့ရဲ့ပရိသတ်တွေအတွက်ကအခုလိုမျိုးကမ္ဘာကျော်အမှုပညာရှင် Taylor Swift အောင်မြင်မှုရဲ့အရေးကြီးတဲ့အစိပ်ပိုင်းတွေကိုအနီးကပ်ကြည့်ရှုကြုံတွင်းခွင့်ရတာကတကယ်ထူးခြားတဲ့အခွင့်အရေးပဲဖြစ်ပါတယ်ရှင်
ကနေ့မနေ့ခင်အတွက်သတင်းပတ်ဆင်ခန္ဓာတွေကတော့ဒီလောက်ပါပဲရှင်အခုတော့သတင်းအချင်းချုပ်ကိုကုသညဦးကတင်ပြပေးပါမယ
်ယူကရိန်းမှာရုရှားကိုတံပြန်ထိုးစစ်စတင်မှုအတွက်လက်နက်အလုံးလောက်ရှိနေပြီးတော့ဒီစစ်စင်ရေးဟာအနောက်နေတိုးမဟာမိတ်အဖွဲ့ဝင်ခွင့်ရရေးလိုအပ်နေတဲ့အောင်ပွဲကိုရရှိမှာဖြစ်တဲ့ကြောင်းယူကရိန်းနိုင်ငံရဲ့ဝန်ကြီးဒီမီထရူကူလာဘာကကျွန်းလ9ရက်နေ့တင်းလာနေမှာပြောဆိုသွားပါတယ်ဒါပေမဲ့စစ်ပွဲနိုင်ပြီးမှပဲလက်နက်ကလုံလောက်ပြီလို့ပြောနိုင်မှာဖြစ်ပြီးတော့စစ်ပွဲမနိုင်မချင်းလက်နက်လုံလောက်တယ်လို့ပြောလို့မရတဲ့ကြောင်းရိုက်တာသတင်းထံလိုင်းအင်တာဗျူးမှာယူကရိန်းနိုင်ငံရဲ့ဝန်ကြီးကပြောတာပါတံပြန်ထိုးစစ်ဆင်တဲ့အခါမှာစတင်နိုင်ဖို့အတွက်လက်နက်တွေအလုံလောက်ရှိဖို့လိုတယ်လို့နောက်တစ်ခုကတော့လိုအပ်တယ်လို့ဆက်ပြီးတော့တိုက်ပွဲဝင်နိုင်ဖို့ထောက်ပံ့ရေးပစ္စည်းတွေရရှိရဖို့လည်းလိုတယ်လို့သူကဆိုပါတယ်တစ်ဖက်မှာလည်းဒီစစ်ပွဲတွေပြီးတော့မှပဲယူကရိန်းအတွက်နေတိုးစစ်မဟာမိတ်အဖွဲ့ဝင်ဖြစ်နိုင်ဖွယ်ရှိတယ်လို့သူကပြောဆိုပါတယ်ရွန်ဂျာဒုက္ခသည်ရိအသက်မူဝမ်းကြောင်းပြုရှာဖွေစားတောက်နိုင်ရေးနဲ့ကိုကူကူမိကူအားထားနိုင်ရေးအစီအစဉ်တွေအကူအညီပေးဖို့အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာဒုတိယမဟာမင်းကြီးကတင်းလာနေမှာတောင်းဆိုသွားပါတယ်ဒုတိယမဟာမင်းကြီး Mrs. Clements ကဒီဘင်္ဂလားဒေ့ရှ်နိုင်ငံကို၄ရက်ကြာခီးထွက်ပြီးတဲ့နောက်ခုလိုမျိုးတောင်းဆိုလိုက်တာဖြစ်ပါတယ်နိုင်ငံတကာကရွန်ဂျာဒုက္ခသည်ရိကိုပေးတဲ့အကူအညီကိုဂျွန်လာတည့်ရက်နေ့ကစပြီးဖြတ်တောက်မယ်သူပြောတဲ့ချိန်မှာခုလိုပြောဆိုသွားတာပါအသက်မူဝမ်းကြောင်းနိုင်လောက်တဲ့ကြွမ်းကျင်မှုတွေရရှိဖို့ဒုက္ခသည်တွေအနေနဲ့သင်တန်းတွေတက်နောက်ပညာတွေသင်ကြားနိုင်အောင်လို့ဒုတိယမဟာမင်းကြီးကစောအောပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုသားညုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝဲအောင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Helen Cordian နဲ့ Darius Smith တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ကိုအပိနာဆင်ကြတဲ့အတွက်ကျမတို့သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်။သောတာရှင်တွေအားလုံးစိတ်ရောကိုယ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမသင်္ကြန်ထိုက်ပါရှင်။
This program has come to you from the Voice of America, Washington.